Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2014ခုနှစ်အောက်တိုဘာလ10ရက်တောက်ကြနေညပဲ VOA စီစဉ်တွေစတင်နေပါပြီလိုင်းလမီတာ190လိုင်းဒိုမီတာ24 25 32နဲ့58တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါလေရှင်ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်ကတော့ဇောင်းဝန်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ပါကစ္စတန်နိုင်ငံမှာအမျိုးသမီးအခွင့်အရေးဆောင်ရွက်သူမာလာလာနဲ့အိန္ဒိယနိုင်ငံမှာကလေးတန်ငယ်အခွင့်အရေးဆောင်ရွက်သူခိုင်လတ်စတ်ထယာတီတို့နှစ်ဦးအခုနှစ်အတွက်နိုဘယ်ညင်းချမ်းရေးဆုကိုပူတော့ရရှိသွားပါတယ်စီးရီးယားနဲ့တူရကီနယ်စပ်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အချိန်မှာအမေရိကန်ကလေကြောင်းတိုက်ခိုက်မှုတွေလည်းပြုလုပ်နေပါတယ်တောင်နဲ့မြောက်ကိုရီးယားနှစ်ဖက်လက်နက်ငယ်တွေနဲ့အပြန်အလှန်ပစ်ခတ်မှုတွေဒီကနေ့ဖြစ်သွားခဲ့ပါတယ်။ဒီလိုနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုမှတ်တင်ကြီးထိုင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဒီကနေ့သတင်းဆောင်ပါတွေမှာတော့ရှမ်းတပ်ဖွဲ့နဲ့အစိုးရတပ်ကြားမှစစ်ရေးအရတင်းမာမှုရှိနေတာတွေ၊ကရင်ပြည်နယ်ကော့ဂရိတ်အခြေစိုက်မှာတော့တခါ DKBA နဲ့မြမတပ်မတော်လက်ရောက်ခံတပ်တွေကြားတနိုင်နီးပါးဖြစ်ခတ်ခဲ့တဲ့အတွက်အများပြည်ဘက်ကဒီကုံသွယ်ရေးရင်တန်းတွေရဲ့အခြေအနေနဲ့အတူ
ဟိုပေါ်နေတဲ့ဘာမှရှိအောင်ပေါ့လေကျွန်တော်တို့စီစဉ်ဆောင်တယ်ဘို့ကျွန်တော်တို့ဆီလိုပါတယ်ဘာကြောင့်လဲဆိုတော့ဒီဟာစစ်စစ်ရဲ့နေရာဘာလို့ပေါ့မှာ
တဝဲရင်းနှက်စိတ်ကန်စီမံကိန်းတွင်နစ်နာမှုတွေနဲ့ပတ်သက်လို့လည်းနားဆင်ကြရမှာပါရှင်။အဲဒီနောက်မန္တလေးတိုင်းမရရမြို့နယ်ကတင်းစည်းခံလက်မြေတွေပြန်ရရှိရေးစံတပြတဲ့လက်သမားတွေရဲ့အခြေအနေကိုလည်းကြားကြရမှာဖြစ်ပါတယ်။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်နိုင်ငံတကာသတင်းတွေကိုတော့ကိုဇော်ဝင်းလိုင်နဲ့မတ်တိတ်ကီထိုက်တို့ကကြီးညာပေးပါမယ်ရှင်။
ပါကစ္စတန်နိုင်ငံမှာအမျိုးသမီးငယ်များပညာသင်ခွင့်ရရှိဆောင်ရွက်သူမလာလာယူဆပ်ဇိုင်းနဲ့အိန္ဒိယနိုင်ငံမှာကလေးတန်ငယ်အခွင့်အရေးဆောင်ရွက်သူကိုင်လာစတ်တယာတီတို့နှစ်ဦးအခုနှစ်အတွက်နိုဘယ်ညင်းချမ်းရေးဆုကိုပူးတွဲရရှိသွားပါတယ်။သူတို့နှစ်ဦးအနေနဲ့ကလေးတန်ငယ်များနဲ့လူငယ်တွေဖိနှိပ်ခံနေကြရတာကိုစန့်ကျင်တိုက်ပွဲဝင်နေသူတွေဖြစ်တယ်လို့ကလေးငယ်တွေပညာသင်ခွင့်ရရှိရေးကြိုးပမ်းဆောင်ရွက်မှုတွေကြောင့်အခုလိုနိုဘယ်ညင်းချမ်းရေးဆုချီးမြှင့်ရခြင်းဖြစ်ကြောင်းနော်ဝေးနိုဘယ်ဆုရွေးချယ်ရေးကော်မတီကဒီကနေ့ဆုရရှိသူတွေအမည်အစင်းကိုကြေညာတဲ့အထက်မှထည့်သွင်းဖော်ပြသွားပါတယ်။အိန္ဒိယနိုင်ငံသားနဲ့ပါကစ္စတန်နိုင်ငံသူဖြစ်တဲ့သူတို့နှစ်ဦးရဲ့ဆောင်ရွက်ချက်ဟာပညာရေးတုံ့မြင့်ဖို့နဲ့အစွန်းရောက်ဝါဒစန့်ကျင်ရေးအတွက်ဟိန္ဒူဘာသာဝင်နဲ့မွတ်စလင်ဘာသာဝင်တို့ပူးတွဲလှုပ်ဆောင်ချက်အဖြစ်အရေးပါလာတယ်လို့မတ်ယူချောင်းနိုဘယ်ဆုရွေးချယ်ရေးကော်မတီကပြောပါတယ်အသက်18နှစ်ရှိဖြစ်တဲ့မလာလာဟာအမျိုးသမီးငယ်များပညာသင်ခွင့်ရရှိအတွက်နှစ်အတော်ကြာဆောင်ရွက်နေခဲ့ရာက2012ခုနှစ်မှာခေါင်းကိုတနက်နဲ့ပြစ်ခံခဲ့ရတာဖြစ်ပါတယ်ခေါင်းမှာရခဲ့တဲ့ဒဏ်ရာကိုပြည်ထောင်စုမှအထူးကုသမှုခံယူခဲ့ပြီးတဲ့နောက်အမျိုးသမီးအခွင့်အရေးအတွက်ဆက်လက်တိုက်ပွဲဝင်နေသူလည်းဖြစ်ပါတယ်မလာလာနဲ့အတူပူးတွဲဆုရရှိတဲ့ကိုင်လတ်စတ်တယာတီကတော့ငွေကြေးအမြတ်အစွန်းအတွဲခလင်းငယ်တွေကိုအတုံးချနိုင်မှုကိုကန့်ကွက်တဲ့ငင်းချမ်းစွာဆန္ဒပြဝင်မှာအများအပြားကိုဥဆောင်ခဲ့သူဖြစ်ပါတယ်သူဟာကုလသမဂ္ဂရဲ့နိုင်ငံတကာခလေးခွင့်အရေးပြဋ္ဌာန်းချက်တွေပေါ်ထွက်လာရေးအတွက်လည်းပါဝင်ဆောင်ရွက်ခဲ့သူဖြစ်ပါတယ်
ซีเรียตุรกีเนซัตเดต้าကိုသိမ်းပိုင်နိုင်ရဲ့အတွက် IS อิสลามิกစစ်သွေးကြွားတွေထိုးစစ်ဆင်တိုက်ခိုက်နေတဲ့အချိန်မှာပဲခိုဘာနီမြို့မှာတောက်ကြာနေတိုက်ပွဲတွေပြင်းထန်နေပါတယ်မဟာဗျူဟာရအရေးပါတဲ့ခိုဘာနီမြို့ကိုသတင်းသုံးဖက်လောက်ကြာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းอิสลามิกစစ်သွေးကြွားတွေကထိုးစစ်ဆင်တိုက်ခိုက်နေတာကိုဟန်တားနိုင်ဖို့ကတ်လူမျိုးစုလက်နက်အကင်အဖွဲ့တွေကခုခံကာကွယ်နေတဲ့အချိန်မှာပဲခိုဘာနီမြို့ရဲ့တချို့နေရာတွေကိုသဘုံအဖွဲ့တွေကဘုံကျဲတိုက်ခိုက်ခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ခိုဘာနီမြို့အတွင်းမှာအရက်သား900လောက်ပိတ်မိနေဆဲဖြစ်ပြီးမြို့ကိုအစ္စလာမစ်စစ်သွေးကြွားတွေသာသိမ်းပိုက်လိုက်နိုင်ရင်အဲ့ဒီလူတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံရခြင်းရှိတယ်လို့ဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖန်ဒီမစ်တူရာကပြောပါတယ်။ကြာသပတေးနေ့ကတော့ဆီးရီးယားမြောက်ပိုင်းနဲ့တောင်ပိုင်းကစစ်သွေးကြွတွေအသုံးပြုနေတဲ့တင်ကားတစ်စင်းဆက်တနက်ကြီးတစ်လက်နဲ့အဆောက်အုံအတော်များများကိုပြစ်မှတ်ထားပြီးအမေရိကန်ကလေကြောင်းတိုက်ခိုက်မှုတွေဆက်လက်လှုပ်ဆောင်ခဲ့ပါတယ် IS အစ္စလာမစ်အစွန်းရောက်တွေကိုတိုက်ဖျက်ရေးညွန်ပေါင်းအဖွဲ့မှတူရကီတို့အထောက်ကူပိုးပေးရေးတိုက်တွန်းနိုင်ဖို့ရည်ရွယ်ပြီးအမေရိကန်နဲ့နေတို့အရာရှိတွေကြာသပတေးနေ့ကဆွေးနွေးပွဲတစ်ခုကိုအန်ကာရာမှာပြုလုပ်ခဲ့ပါတယ်ဒေသတွင်းမှာလေးရင်မပြန့်တမ်းရဆုံးဒါမှမဟုတ်လေဂျာကန်နေမြေအတွက်တော့စဉ်းစားချက်ထဲမှာမပါသေးဘူးလို့လည်းနေတို့အတွင်းရေးမှူးကပြောပါတယ်ရှင်
อีโบลายอกาคัสโซจีอลินเมียนเปญนั่นဖြစ်ပွားနေတာကြောင့်ဒီယောဂရပ်တန့်နိုင်မှုအတွက်ကမ္ဘာလုံးဆိုင်ရာစောင့်ကြည့်စစ်ဆေးမှုတွေကိုလည်းအရှင်းမြင့်လှုပ်ဆောင်လာနေပါတယ်မက်ဆီဒိုနီးယားနိုင်ငံမှာอีโบลายอกาဖြစ်နေတယ်လို့တန်တရားရှိတဲ့ဗြိတိန်နိုင်ငံသားတဦးသေဆုံးသွားတဲ့အကြောင်းသတင်းတွေရေးသားဖော်ပြနေကြမှာပဲလန်ဒန်မြို့ကလေဆိပ်နှစ်ခုနဲ့ Eurostar မြေထားဗူရာယုံတွေမှာအနောက်အာဖရိကကလာတဲ့ခီးသွားတွေကိုယောဂစစ်ဆေးမှုတွေစတင်တွန်းမြင့်လှုပ်ဆောင်နေပြီဖြစ်ပါတယ်သေဆုံးသွားတဲ့ဗြိတိန်လူနာကိုခေါ်ဆောင်လာသူတွေကိုဆေးရုံမှာတီးကြခွဲထားပြီးဒီလူတဲခဲ့တဲ့ ကော့ဗျဲတက်ခုခံကိုလည်းပိတ်ထားတယ်လို့မက်ဆီဒိုနီးယားဆေးရုံအရာရှိတွေကပြောပါတယ်။တည်ဆုံသွားသူဟာမက်ဆီဒိုနီးယားကိုရောက်မရောက်ခင်အာဖရိကမှာရှိနေခဲ့သလားဆိုတာတော့မသိကြပါဘူး။မက်ဒရစ်မြို့ကလက်ထောက်သူနာပြုတယောက်ဟာလည်းအီဘိုလာရောဂါကူးစက်ခံရတဲ့စပိန်ခရီးယန်သာသနာပြုတွေကိုဆေးကုသပေးခဲ့ပြီးတဲ့နောက်အခုအပြင်းထန်ဖျားနေပါတယ်။နေ့ကဝါရှင်တန်ကကမ္ဘာပံအစည်းအဝေးမှာတော့အီဘိုလာရောဂါအလင်းမြန်ပြောင်းပွားနေတာနဲ့အများဒီရောဂါတားဆီးရေးကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုတွေကိုတုံ့ပြန်ဆောင်ရွက်သွားကြဖို့အစိုးရအရာရှိတွေကပြောဆိုတိုက်တွန်းခဲ့ပါတယ်
။ကွန်မြူနစ်မြောက်ကိုရီးယားနိုင်ငံရဲ့အရေးကြီးတဲ့နှစ်ပတ်လည်အခမ်းအနားတစ်ခုမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်တက်ရောက်လာခြင်းမရှိတဲ့အတွက်သူ့ရဲ့ကျန်းမာရေးနဲ့နိုင်ငံရေးအခြေအနေအပေါ်ထင်ကြေးပေးပြောဆိုချက်တွေဟာတောက်ကြနေမှာပိုပြီးခိုင်မာလာခဲ့ပါတယ်။အသက်32နှစ်အရွယ်ကင်ဂျုံအန်ဟာဆိုရဲစက်တမလ3ရက်နေ့ကတေးဂီတာဖျော်ဖြေပွဲတစ်ခုကိုတက်ရောက်ခဲ့ပြီးတဲ့နောက်မတွေ့ရတော့တာကြောင့်ကျမ်းမာရေးအခြေအနေပဲစိုးရွားနေသလားဒါမှမဟုတ်ဆင်အာနာတိန်ဖြုတ်ချခံလိုက်ရပြီလားဆိုတဲ့အပေါ်မှာခံမှန်းပြောဆိုချက်တွေထွက်ပေါ်နေတာပါပုံမှန်အဖြစ်တနေ့လုံးလိုလိုမြောက်ကိုရီးယားခေါင်းဆောင်ရဲ့ဆောင်ရွက်ချက်တွေကိုထုတ်လွှင့်နေတဲ့နိုင်ငံပိုင်သတင်းဌာနကလည်းကင်ဂျုံအွန်ဟာစိတ်ပန်းလူပန်းဖြစ်နေတယ်ဆိုတာတော့ကလွဲလို့ဘာမှမဖော်ပြပါဘူးအနာရကိုရီးယားအလို့သမားပါတီထူထောင်ခြင်း69နှစ်မြောက်နှစ်ပတ်လည်နေ့တောက်ကြနေမှာတော့အရေးကြီးတဲ့သဲလွန်စာတစ်ခုခုရမယ်လို့သုံးသက်သူတို့ကခံမှန်းခဲ့ကြပါတယ်။လွန်ခဲ့တဲ့နှစ်နှစ်တုန်းကတော့ပါတီထူထောင်ခြင်းနှစ်ပတ်လည်နေ့အထိမ်းအမှတ်ဖြစ်နေကင်ဂျုံအွန်ကဖခင်ဖြစ်သူကင်ဂျုံအီလ်အဖိုးဖြစ်သူကင်ယီဆွန်းတို့ရဲ့ဂူဘိတ်မန်ကိုညလေကြီးမှာတွားရောက်ဂါရဝပြုခဲ့တာပါ။နှစ်ပတ်လည်အထိမ်းအမှတ်ဂူဘိတ်မန်ကိုလာရောက်ကြတဲ့ကုန်းတရေရှိပုံကုန်များဆင်းတဲ့မှာကင်ဂျုံအွန်းရဲ့နာမည်တော့မတွေ့ရပါဘူး။ဒါပေမဲ့မစ္စတာကင်ဂျုံအွန်းရဲ့နာမည်နဲ့ပန်းချင်းတစ်ခုဂူဘိတ်မှာမှရှိနေတယ်လို့တက်ရောက်သူစီရင်ပြုစုတဲ့ကိုရီးယားဗဟိုသတင်းဌာနကပြောပါရတယ်။ကင်ဂျုံအွန်းဟာနိုင်ငံကိုပုံမှန်အတိုင်းအုပ်ချုပ်နေပုံရတယ်လို့တောင်ကိုရီးယားအစိုးရကတောက်ကြနေမှာခုခံပြောဆိုပါရတယ်။ပြန်လည်ပေါင်းစည်းဝင်ကြီးဌာနပြောခွင့်ရကတော့တောင်ကိုရီးယားအစိုးရအနေနဲ့တော့မြောက်ကိုရီးယားခေါင်းဆောင်ရဲ့ကျန်းမာရေးအခြေအနေကိုအတည်ပြုနိုင်တဲ့အချက်လက်တွေမရှိဘူးလို့ပြောဆိုခဲ့ပါရရှင
် VOA American အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 985နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကတရင်တွေကိုဆက်လက်ကြေညာပေးနေပါတယ်ခင်ဗျာတောင်ကိုရီးယားနိုင်ငံကတက်ကြွလှုပ်ရှားသူတွေကဝါရဖြန့်ချေစာတွေလွတ်တင်လိုက်တဲ့အမှုပြန်ပူပေါင်းတွေကိုမြောက်ကိုရီးယားဘက်ကတောက်ချန်နေမှာပြစ်ချလိုက်ရာကတောင်နဲ့မြောက်ကိုရီးယားနှစ်ဖက်လက်နက်ကလေးနဲ့အပြန်အလှန်ပစ်ခတ်မှုတွေဖြစ်သွားခဲ့ပါတယ်။မြောက်ကိုရီးယားဘက်ကပြစ်လိုက်တဲ့ခြေစံတချို့တောင်ကိုရီးယားနိုင်ငံအတွင်းကိုကျလာတဲ့အတွက်သူတို့ဘက်ကလည်းပြန်လည်ပစ်ခတ်ခဲ့ကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနအရာရှိတွေကပြောပါတယ်။တောင်ကိုရီးယားဘက်ကစစ်တပ်နဲ့ပစ်ခတ်မှုတွေဟာဘယ်နေရာကိုပြစ်မှတ်ထားရဲဆိုတာတော့ချက်ချင်းမသိရသေးပါဘူး။ဒါအပြင်ပြစ်လိုက်တဲ့ခြေစံတွေကဆာရက်စ်ဒီထည့်ထားတဲ့အဲ့ဒီမိုးပြံပူပေါင်းတွေကိုထိမှန်ခြင်းရှိမရှိဆိုတာလည်းအတိအကျမသိရသေးပါဘူး။နှစ်ဖက်စလုံးထိခိုက်ဒဏ်ရာရတယ်ဆိုတဲ့သတင်းတွေလည်းထွက်မလာသေးပါဘူး။မြောက်ကိုရီးယားနိုင်ငံကအာဏာရအလို့သမားပါတီတည်ထောင်တဲ့69ချိန်မြောက်နှစ်ပတ်လည်နေ့မှာမြောက်ကိုရီးယားဘက်ကထွက်ပြေးလာသူတွေအများစုပါဝင်တဲ့တောင်ကိုရီးယားနိုင်ငံကတက်ကြွလှုပ်ရှားသူတွေဟာမြောက်ကိုရီးယားကိုစန့်ကျင်တဲ့ဝါဒဖြန့်ချေစာဆောင်တွေမိုးပြံပူပေါင်းနဲ့ထည့်ပြီးဒီကနေ့မြောက်ကိုရီးယားဘက်ကိုလွတ်တင်လိုက်ကြတာဖြစ်ပါတယ်။အဲ့ဒီလိုစာဆောင်တွေလွတ်တင်နေတာကိုတောင်ကိုရီးယားအစိုးရအနေနဲ့မရတန့်ရင်ကိုရီးယားနိုင်ငံဆက်ဆံရေးမှာထိမ့်သိမ့်လို့မရနိုင်လောက်တဲ့အထိအခြေအနေတွေဆိုးဝါးသွားလိမ့်မယ်လို့မြောက်ကိုရီးယားကသတိပေးပြောကြားလိုက်ပါတယ်
။တောင်ကိုရီးယားရေပြင်မှာတရားမဝင်ငါးဖမ်းနေစဉ်ဖမ်းဆီးဖို့ကြိုးစားတာမှာခုခံတာကြောင့်တရုတ်တံငါတဲ့တဦးကိုတောင်ကိုရီးယားကမ်းခြေဆောင်တပ်ကပြစ်ခတ်ခဲ့တာကြောင့်သေဆုံးခဲ့တယ်လို့တာဝန်ရှိသူတို့ကပြောပါရယ်။အသက်45နှစ်အရွယ်ငါးဖမ်းသမားကိုတောင်ကိုရီးယားနိုင်ငံအနောက်တောင်ပိုင်းမော့ခ်ပိုမြို့ကဆေးရုံကိုရဟတ်ရင်နဲ့ပို့ဆောင်ခဲ့ပြီးအချင်းတို့အတွင်းမှာပဲသေဆုံးခဲ့တာဖြစ်တယ်လို့ဆေးရုံတာဝန်ရှိသူတွေကပြောပါရယ်။တောင်ကိုရီးယားနိုင်ငံဝမ်ဒေါင်ကျွန်းနဲ့မိုင်80ကျော်အကွာတရုတ်နဲ့တောင်ကိုရီးယားကြားပိုင်းခြားထားတဲ့ပင်လယ်ဝအတွင်းမှာဖြစ်ခဲ့တဲ့ဒီပစ်ခတ်မှုအတွင်းတခြားသူတွေဒဏ်ရာရသေးသလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။တရုတ်ငါးဖမ်းသမားတွေနဲ့တောင်ကိုရီးယားကမ်းခြေဆောင်တပ်အကြားထိတိုက်တွေ့မှုတွေကအဆန်းတကျတော့မဟုတ်တော့ပါဘူး။ပြီးခဲ့တဲ့ကာလတွေမှာဒုံးကလည်းတင်းမာမှုတွေရှိခဲ့တာပါ။အခုနောက်ဆုံးအဖြစ်အပျက်နဲ့ပတ်သက်လို့တော့တရုတ်ဘက်ကတုံ့ပြန်မှုမရှိသေးပါဘူး။ဒါပေမဲ့လွန်ခဲ့တဲ့နှစ်နှစ်တုန်းကအလားတူဖြစ်ပျက်ခဲ့မှုတစ်ခုအတွင်းမှာတော့တရုတ်အစိုးရကတောင်ကိုရီးယားရဲ့တရားဥပဒေချိုးဖောက်မှုလို့ပြောဆိုပြီးတောင်ကိုရီးယားအစိုးရကိုတယောခဲ့ပါရဲ့ရှင်
တရုတ်နိုင်ငံအတွင်းတသိဒ္ဓိဒေတာကိုပိုင်အုပ်ချုပ်ရေးရရှိထားတဲ့ဟောင်ကောင်ကျွန်းကိုအမေရိကန်ပြည်ထောင်စုကပုံမှန်ပြန်လည်စောင့်ကြည့်လေ့လာဖို့အမေရိကန်လွှတ်တော်အဖွဲ့ကပြောကြားလိုက်တဲ့အတွက်ဟောင်ကောင်ဒီမိုကရေစီလှုပ်ရှားမှုဟာအမေရိကန်တို့ရဲ့အားကောင်းတဲ့ထောက်ခံမှုရရှိသွားပြီဖြစ်ပါတယ်။တရုတ်အစိုးရရဲ့မကြာခင်ကလှုပ်ဆောင်မှုတွေဟာပြည်မာကြီးရဲ့အုပ်ချုပ်ရေးစနစ်နဲ့မတူကွဲပြားပြီးတည်ငြိမ်မှုမရှိသေးတဲ့လွတ်လပ်မှုရှိတဲ့အနာဂတ်အပေါ်စိုးရိမ်ပူပန်မိကြောင်းအမေရိကန်ပြည်ထောင်စုရဲ့တရုတ်ပြည်ဆိုင်ရာလွှတ်တော်ကော်မရှင်ကနှစ်စဉ်ထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားတာဖြစ်ပါတယ်။အမေရိကန်လွှတ်တော်ကထုတ်ပြန်လိုက်တဲ့အဲ့ဒီအစီရင်ခံစာကိုတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်ဟောင်းလီကပယ်ချလိုက်ပြီးအမေရိကန်လွှတ်တော်အမတ်တီအနေနဲ့ဆန္ဒပြသမားတွေထံမှားယူတဲ့သတင်းတွေမပို့ဖို့တတိပြေးပြောကြားလိုက်ပါတယ်
။အမေရိကန်နိုင်ငံဗင်နီဇွဲလားမှာရေနံစီမံကိန်းကြီးတစ်ခုကိုသိမ်းယူခဲ့တဲ့အတွက်ဗင်နီဇွဲလားနိုင်ငံက Exxon Mobil လုပ်ငန်းကြီးကိုဒေါ်လာ 1.6 ဘီလီယံပေးဖို့အတွက်ကမ္ဘာပန်းခုံတမာတီအဖွဲ့တစ်ခုကအမိန့်ချမှတ်လိုက်ပါတယ်။2009ခုနှစ်တုန်းကဗင်နီဇွဲလားနိုင်ငံတွင်းကစီရိုနီဂရိုစီမံကိန်းသိမ်းယူခံခဲ့ရတဲ့အတွက်အမေရိကန်ရေနံလုပ်ငန်းကြီးအတွက်ခန်းစားခွင့်ကို3ဦးပါခုံတမာတီအဖွဲ့ကကြာတာပရင်းနစ်ကဆုံးဖြတ်ပေးခဲ့တာဖြစ်ပါရဲ့ရှင်။
ကာဇာဒေသမှာပျက်စီးဆုံးရှုံးမှုတွေကြားကပဲညညသောပါလက်စတိုင်းအစိုးရသည်ရဲ့ပထမဆုံးအစိုးရဝန်ကြီးများအစည်းအဝေးမှာဖတ်တာနဲ့ဟာမတ်ဆရာရှိတွေစုဝေးတက်ရောက်ခဲ့ကြပါတယ်။ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအစိုးရတက်ကဦးစားပေးလှုပ်ဆောင်မယ်လို့အလဲလာကြတဲ့ဖတ်တာအဖွဲ့ခေါင်းဆောင်ပါလက်စတိုင်းဝန်ကြီးချုပ်ရာမီဟမ်ဒလာကပြောဆိုလိုက်ပါတယ်ခင်ဗျာ။
တောက်ကြနေညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မတ်သိန်ကီထိုက်တို့ကြီးညာပေးခဲ့ကြတာပါအခုသတင်းဆောင်ပါတွေလည်းအရင်ဆုံးရှမ်းပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုပြောပြပါမယ်ရှင်ရှမ်းပြည်နယ်မြောက်ပိုင်းကျေးသီးမြို့နယ်အတွင်းတိုက်ပွဲတွေငြိမ်သက်နေပေမဲ့ရှမ်းတပ်ဖွဲ့နဲ့အစိုးရတပ်ကြားစစ်ရေးအရာတင်မာတာတွေရှိနေပါသေးတယ်ရှမ်းတပ်ဖွဲ့ဘက်ကတော့သူတို့ဘက်ကစုခွာပေမဲ့အစိုးရတပ်ကတိုက်ပွဲဖြစ်ပွားရာတပ်ဆောင်ထပ်ဖာဆောင်စခန်းကနေပြီးမဆုတ်ခွာသေးတဲ့အပေါ်မှာမေကွန်ထုတ်နေသလိုဒီတိုက်ပွဲကြောင့်ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်စေတယ်လို့ပြောနေကြတာတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါရှင်
။ဟုတ်ကဲ့ကျေးဇူးမျိုးနဲ့ဖာဆောင်ရွာအနီးမှာအစိုးရတက်တဲ့ရှမ်းပြည်တူတက်ရေးပါတီ SSPB SSA မြောက်ပိုင်းတက်တွေအကြား9ရက်ကြာအပြင်းထန်တိုက်ခိုက်ပြီးတဲ့နောက်လက်တလောတိုက်ပွဲတွေငြိမ်သက်နေပေမဲ့နှစ်ဖက်တက်တွေအကြားမှာစစ်ရေးအရာတင်းမာနေဆဲဖြစ်ပါတယ်။လက်ရှိအခြေအနေကိုကျေးသီးမြို့ကန်တဦးကအခုလိုပြောပါတယ်
သူတို့တိန်းထားတဲ့နေရာလက်သူတို့နေနေတော့မဆန်ရဲဖာဆာဆာဆာမနော်ကျန်စတဲ့လက်ဆုပ်သေးတဲ့နေရာပေါ့နော်သူတို့နေနေတော့မဆန်ဘာမှမဖြစ်ဘူးလို့ဒါပြောတာအခြေအနေတော့တင်းပါတယ်လို့ပြောရမှာပေါ့ညာရတဲ့ဒီတို့ဆက်လာမှလူပဲကြီးစီလာဝဲတဲ့သူတို့အတက်ကကိုကန်တက်စီပါတယ်လို့လုပ်နေတယ်စက်ချက်တွေအများကြီးထားထားတယ်
ဖာဆောင်ရွာတပ်ဖာဆောင်တံတားအနီးကရှမ်းတပ်ဖွဲ့ရဲ့စခန်းကိုအစိုးရတပ်ကဆုတ်ခွာဖို့တောင်းဆိုခဲ့ပြီးရှမ်းတပ်ဖွဲ့ကလက်မခံတာကြောင့်ဇွန်လကုန်ပိုင်းကတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲဖြစ်ပွားပြီးနောက်နှစ်ဖက်တပ်တွေအကြားမှာစီရေးတင်းမာတာတွေရှိခဲ့ပြီးဩဂုတ်လမှာတော့နိုင်ငံတော်သမ္မတကတပ်ဖာဆောင်တံတားအနီးကနေအစိုးရတပ်ကိုရှမ်းတပ်ဖွဲ့ပါဆုတ်ခွာကြဖို့ရှမ်းတပ်ဖွဲ့ခေါင်းဆောင်တွေနဲ့နေပြည်တော်မှာတွေ့ဆုံစဉ်ပြောဆိုခဲ့ပါတယ်။ရှမ်းတပ်ဖွဲ့ဘက်ကခေါင်းဆောင်တွေကနှစ်ဖက်တပ်တွေဆုတ်ခွာဖို့အရှိအလယ်ပိုင်းတိုင်းနဲ့ဆွေးနွေးရမှာမအောင်မမြင်ဖြစ်ခဲ့ပြီးဒီလ2ရက်နေ့မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့ပါတယ်။ရှမ်းတပ်ဖွဲ့ရဲ့တပ်ဖာဆောင်စခန်းကိုအစိုးရတပ်ကအမြောက်နဲ့အပြင်းထန်ပစ်ခတ်တိုက်ခိုက်ပြီးတဲ့နောက်3ရက်နေ့မှာရှမ်းတပ်ဖွဲ့ကဆုတ်ခွာပေးခဲ့ပါတယ်။ရှမ်းတပ်ကဆုတ်ခွာပြီးအစိုးရတပ်ကမဆုတ်ခွာတဲ့အပြင်တပ်တွေထပ်ဖြည့်လာတဲ့အတွက်အပြန်အလှန်ယုံကြည်မှုကိုပြပြားစေတယ်လို့ရှမ်းပြည်တူတက်ရေးပါတီရဲ့အထွေထွေအတွင်းမှဦးစက်ခွန်ဆိုင်ကပြောပါတယ်။
ဒီနေ့ပေါ့အရှိမြောက်တိုင်းစစ်တပ်နာချုပ်ကနေစကားကချစ်ပေါ့ခြုံမဲကယင်းနေရင်ထပ်တိုးတယ်အခုတော့ကတိကူလာကနေညနေလေးနာရီကူလာနေရင်၅ဆီစစ်ကားအပြစ်ပေါ့နော်ကျွန်တော်တို့ဒီဘက်ကိုဥတည်ထွက်လာနေတယ်ကျွန်တော်တို့ကတာဖာဆောင်မှာမရှိတော့ဘူးကျွန်တော်အဆုတ်ပေးလိုက်တယ်လေအဲ့ဒီအခက်ဖြစ်ွားတဲ့နေရာဒါပေမဲ့တမတော်ကတရင်တော်မှမဆုတ်ဘူးတရင်မပြောနဲ့တခွတော့မဆုတ်ပေးဘူးအဆုတ်တဲ့ထပ်ဖြစ်တယ်ဗျဆုပ်ပေးမယ်လို့သူတို့ပြောတယ်တပြည့်ပြည့်ဆုပ်ပေးမယ်ဆိုတော့တလားကြာမလားတနေ့ကြာမလားဆယ်နှစ်ကြာမလားသူတို့လုံးမေးစရာတွေဖြစ်လာတယ်ဘယ်လိုနဲ့ယုံကြည်ရမလဲသူတို့
တပ်ဖာဆောင်တိုက်ပွဲကြောင့်ငြိမ်းချမ်းရေးဆွေးနွေးပွဲနဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုထိခိုက်စေတယ်လို့လည်းရှမ်းပြည်တူတက်ရေးပါတီကသုံးသပ်ကြောင်းပြောပါတယ
်တစ်ခုလုံးခြုံငုံသုံးသပ်လို့ရှိရင်ကျွန်တော်တို့တပ်ဖာဆောင်တိုက်ပွဲဟာမမျိုးလင့်ပဲယုတ်တည်းဖြစ်ပေါ်လာတဲ့တိုက်ပွဲမျိုးမဟုတ်ဘူးဗျာကျွန်တော်တို့အရှိမြောက်တိုင်းစစ်ထနာချုပ်နဲ့အရှိလေပိုင်းတိုင်းစစ်ထနာချုပ်နော်နှစ်ခုပူးပေါင်းပြီးတော့မှအစီအစဉ်ရှိရှိနဲ့တိုက်ခိုက်တာမျိုးဖြစ်တယ်။ဘာဖြစ်လို့ဆိုတော့ဒါတရက်တစ်ချိန်တည်းမှာကိုပဲ တပြိုင်တည်းမှာဟိုနနီယာနော်ထပ်ရှင်းပြီးတော့တုံးနေတာဒီနဲ့ဒီတိကူနဲ့ခြေလင်းတက်တွေတက်ထိုးတဲ့တာရကတို့ကိုအင်းအပြည့်တရားတွေစိတ်ချင်ချနေတယ်လေဒီတာဖာဆောင်တိုက်ပွဲကြောင့်တပီလို့ဖြစ်ခဲ့ရစေနိုင်ငံရေးသူစုစုနည်းရင်းကြီးချက်တွေကိုအဆုံးတရားထိခိုက်ချင်ပါတယ်
ဒီလ9ရက်နေ့ကရှမ်းတက်ဖွဲ့နဲ့အရှေ့လယ်ပိုင်းတိုင်းအကြားဆွေးနွေးရာမှာနှစ်ဖက်တက်တွေဆုတ်ခွာဖို့သဘောတူခဲ့ကြောင်းသတင်းရရှိပေမဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒူဥက္ကဋ္ဌဦးသိန်းစောကရှမ်းတက်ဖွဲ့ဘက်ကိုပေးပို့တဲ့စာမှာတော့နိုင်ငံတော်သမ္မတကအစိုးရတက်တွေကိုဆက်မတိုက်ဖို့ညွှန်ကြားကြောင်းသာဖော်ပြပါတယ်။အဲ့ဒီစာထဲမှာရှမ်းတက်ကအစိုးရတက်စစ်ကြောင်းတွေရင်တန်းတွေကိုချုံခိုမတိုက်ဖို့ပန်ကြားတယ်လို့ငင်းချမ်းရေးလုပ်ငန်းစဉ်ကိုဆက်လက်စ조사ဆောင်ရွက်သွားဖို့လည်းဖော်ပြထားပါတယ်။ SHRF ကရှမ်းလူခွင့်ရေးအဖွဲ့က9ရက်ကြာဖြစ်ပွားတဲ့တိုက်ပွဲအတွင်းမှာအစိုးရတက်ကပြစ်ခတ်တဲ့လက်နက်ကြီးကြီးစံကြီးရွာအတွင်းကိုကြားရောက်ပေါက်ကွဲတာကြောင့်ရွာသား2ဦးသေဆုံးပြီးတယောက်ဒဏ်ရာရရှိကြောင်းဈေးဝယ်သွားသူရွာသား2ယောက်ကိုအစိုးရစစ်တပ်ကပြစ်ခတ်တပ်ဖြတ်ခဲ့ကြောင်းနဲ့ရာနဲ့ချီတဲ့ရွာသားတွေဒုက္ခသည်အဖြစ်ထွက်ပြေးနေရကြောင်းသတင်းထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့လကအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအကြားတနင်္ဂနွေလုံးအပြစ်ခတ်ရစဲရေးဆွေးနွေးတာဟာမတင်မကျဖြစ်ခဲ့ပြီးနောက်တိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေဖြစ်ပွားလာတဲ့အပေါ်မှာတော့ငင်းချမ်းရေးလုပ်ငန်းစဉ်အပေါ်ထိခိုက်လာမှာကိုစိုးရိမ်တာတွေရှိနေပါတယ်။
ကိုမိုးစောပြောပြသွားတာပါတဆက်တည်းကရင်ပြည်နယ်ဘက်ကစီရေးအခြေအနေကရောဘလို့ရှိသလဲဆိုတာကြည့်ကြရအောင်ပါကရင်ပြည်နယ်ကော့ကရိတ်အခြေစိုက်ကလိုထူဝါဖြူဟာလက်အောက်ခံဘိုးမူကြီးစောကျော်တဲ့ဦးဆောင်တဲ့ DKPA တပ်တွေနဲ့မြမတံမတော်စခကစနစ်လက်အောက်ခံတပ်တွေကြားတနာရီနှိပါကြပြစ်ခတ်ခဲ့တဲ့အတွက်မြောက်ရီဘက်ကတက်လာတဲ့ကုံသွေးရင်ရင်တန်းကိုနှစ်နာရီကြာရပ်နားစေခဲ့ရတဲ့အကြောင်းဒေသခံတွေကပြောပါတယ်ပြစ်ခတ်မှုတွေဟာလောလောဆယ်ငြိမ်သက်နေပေမဲ့စစ်ရေးလှုပ်ရှားမှုတွေဆက်ရှိလာနိုင်တဲ့အကြောင်းဒေသခံတွေရဲ့တုံ့တက်ချက်ကိုတော့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင
်ကွန်ကရစ်မြို့ပြင်ကကောင်းမှုရွာမှာနေထိုင်ကြတဲ့ DKBA တပ်ဖွဲ့ဝင်တွေရဲ့မိသားစုဝင်အိမ်တွေကိုဝင်ရောက်ရှာဖွေစစ်ဆေးရကဒီကနေ့မနက်မှာပြစ်ခတ်မှုတွေဖြစ်ခဲ့ကြောင်းထိုင်းမြန်မာနယ်စပ်အခြေစိုက်ကရင်အမျိုးသားမီဒီယာကမန်းမြို့မြစ်က VOA ကိုပြောပါတယ
်မနက်ကဒူဂျော်တက်လူကြီးကစပ်မှုတူနဲ့ထုံရတယ်သူတို့ဆယ်နှစ်ကျော်မှာတိုက်ပွဲဖြစ်တယ်ဘယ်လိုဖြစ်တာလဲဆိုတော့အဲ့ဒီကော့ကရိတ်မြို့ကိုမဝင်ခင်မှာကောင်းမှုရွာဖြစ်တယ်လေအဲ့ဒီကောင်းမှုရွာမှာ DKB ကအိမ်တော်တမီးကြားပြီးတော့အဲ့ဒီမှာနေရတာရှိတော့ကော့ကရိတ်ဒီစားအခြေစိုက်ပေါ့စကားကတည်းကလျှောက်ကံဒီကတည်းကတပ်ပြီးကအဲဒီကျော်ရီကိုဝင်ပြီးတော့ဒါ DKB ကလူတွေကဘယ်လိုဖတ်တယ်လဲတချို့ကမသိဘူးဖမ်းတာတိကျတိကျအောင်ရှိတယ်အဲ့ဒီပုံမှာ DKB ကမကြည့်နောက်ဒီကောင်ဖြစ်တယ်ဆိုတော့ DKB ကပြောတယ်ကျွန်တော်နောက်ပြီးတော့ DKB ဆက်ဆံရေးရောတောင်းတာဘုံကြီးတရေကြီးဆိုတာဖြစ်တယ်သူကလည်းဒီမနေ့ဒီကောင်ဖြစ်တာမှန်ကန်တယ်ဆိုတော့အကြောင်းသူကလည်းအတိအကျပြောပါတယ်ခင်ဗျာလောလောဆယ်တော့အစိုးရစစ်တပ်ကတော့အဲတရားတရားတကူအဲ့လိုတော့ကျွန်တော်တို့ကြားရတယ်ဒါအဲ့ရကျော်ဒါကြီးကပြောပေါ့
ကွန်ကရစ်မြို့နားမှာနှစ်ဖက်တပ်တွေအခုလိုပြစ်ခတ်ကြတာကြောင့်ဖအံကနေမြဝတီထိုင်းမြန်မာနယ်စပ်ဘက်တက်လာတဲ့ကုံစီရင်နှန်းကိုဒေသခံအာဏာပိုင်တွေကခိတ္တတားမြစ်ခဲ့ကြောင်းလက်ရှိကုံတယ်မှုအနေအထားကိုမြဝတီမြို့ကန်တူကပြောပါတယ
်ကုံတယ်မှုကတော့ကွန်ကရစ်ကထွက်လာတဲ့ကားတွေကို2နာရီလောက်ရပ်ပြီးတော့အန်နေရှိတယ်ဆိုပြီးတော့တားထားတာပဲ2နာရီခွဲတော့မှတော့အကုန်လုံးပြန်ထွက်လိုက်ပါကားတွေကတော့မြဝတီရောက်လာကြပြီတက်လာတဲ့ကားတွေကတော့ကုံစီတွေကတော့တိတ်လို့စိုးရိမ်မှုတော့တိတ်မရှိဘူးသူကတွားနေတာလာနေတာအဲ့လိုမျိုးပဲချစ်တယ်ဆိုရင်လို့ချင်းရင်ရက်လိုက်တယ်ပြီးရင်ဆက်သွားတယ်တလောတုန်းကမြောက်ပိုင်းမှာဖြစ်ပြီးတဲ့နောက်ပိုင်းမှာပြန်ပြီးတော့ငြိမ်သွားတယ်အရင်တိုင်းပဲတွားလာနေကြပြီအခုစီကလာတဲ့အနေအထားမှာလည်းအခုဒီကော့ကရိတ်မှာဒီလိုဖြစ်တယ်ဆိုတော့နည်းနည်းလေးတော့တော့သွားမယ်လို့တော့ထင်တာပေါ့နော်
မြမအစိုးရနဲ့တိုင်းသားလက်နက်ကင်တွေကြားအပြည့်အဝငင်းငန်းရေးဆွေးနွေးပွဲတွေလုပ်နေတယ်ဆိုပေမဲ့အခုလိုနှစ်ဖက်တပ်တွေရဲ့ပြစ်ခတ်မှုတွေကိုတော့ဒေသခံတွေကမလိုလားကြပါဘူးဒီအခြေအနေကိုကြော်လွှားနိုင်မဲ့အရေးနဲ့ပတ်သက်လို့မန်းမျိုးမြစ်ကအခုလိုသုံးသပ်ပါတယ
်ဒီကတော့တကယ်တမ်းနှစ်ဖက်ကောင်ရှိတဲ့လူတွေသဘောထားမှစိတ်ရင်းစည်းစားမှမှကြံရနေဖြစ်ရှင်းမှလို့ဖြစ်တော့မယ်ဒီလိုပဲအောက်ခြေစိတ်နဲ့ပဲသူတို့အလွယ်ဖြစ်ရှင်းလို့မရဘူးလေဒီပြဿနာကိုဖြေရှင်းပြီးနိုင်မယ်လို့တောင်းဝန်ခံနိုင်မယ်လို့တောင်းဝန်ရှိတဲ့လူကြီးများနဲ့ဖြေရှင်းပြီးမှဖြစ်နိုင်ပြီရှိမယ်လို့ကျွန်တော်ထင်တယ်လေ
မနေ့ညတော့ကလည်းမြန်မာစစ်တပ်ရင်နန်းတချို့ဖန်ကနေကော့ကရိတ်ဘက်ကိုတက်လာတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်တချိန်တည်းမှာပဲကရင်ပြည်နယ်လှိုင်းပွဲမြို့မြန်ကြီးငူဒေသဘက်မှာလည်း DKBA ဘုံမူကြီးစောပြီးဦးဆောင်တဲ့တပ်ဖွဲ့နဲ့ဒေသခံအစိုးရတပ်တွေကြားနေရာသုံးခုမှာပြစ်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့ DKBA ဘက်ကပြောဆိုကြောင်းကရင်မျိုးသားမီဒီယာရဲ့သတင်းမှာဖော်ပြထားပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြပြခဲ့တာပါရှင်မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကင်တွေကြားစစ်ရေးတင်မာမှုအခြေအနေတွေကတော့ဒီလောက်ပါပဲအခုလက်သမားတွေအရေးကိစ္စကိုလည်းအလှည့်ပေးကြပါရစေရှင်တိုင်းစည်းခံထားရတဲ့လက်မြေတွေပြန်လည်ရရှိရေးစန္ဒပြခဲ့ကြတဲ့မန္တလေးတိုင်းမရယာမြို့နယ်ကလက်သမားတွေကိုခွင့်ပြုချက်မရဘဲစူဝေးစန္ဒပြမှုနဲ့ထောင်ဒဏ်တွေချမှတ်ခဲ့သလိုနိုင်ငံတော်ကိုအကြီးညိုပြက်စီမှုနဲ့လည်းထပ်ပြီးတော့တရားစွဲဆိုထားပါတယ်။တရားစွဲဆိုခံထားရတဲ့လက်သမားတွေကိုလည်းလက်နဲ့ချီပြီးတော့ချုပ်နှောင်ထားခဲ့တာဖြစ်ပါတယ်။အပြည့်စုံကိုတော့မတ်တင်ကီထိုက်ကပြောပြပေးမှာပါရှင်
။ကောင်းပါပြီရှင်။မန္တလေးတိုင်းမဒရာမြို့နယ်တွင်ကအစိုးရကတင်ယူထားတဲ့လေမြေတွေပြန်ရရေးဒီနှစ်မတ်လအတွင်းထုံထုံတိုက်ပွဲဆင်နွှဲခဲ့ကြသူတွေကိုအောက်တိုဘာလ9ရက်နေ့မဒရာတရားရုံးကနေထောင်ဒဏ်တွေချမှတ်ခဲ့တာပါ။ရှားနေချီတဲ့လေသမားတွေဆန္ဒပြခဲ့ကြတဲ့အထက်ကမဒရာမြို့နယ်တန်ငါရွာကဥယဲရင်အောင်ဥကိုကိုအောင်ဥဇော်ဝင်းတို့ကိုပုံမှန်18ခွင့်ပြုချက်မရှိဘဲစူဝေးဆန္ဒပြမှုနဲ့ထောင်ဒဏ်3လစီအမိန့်ချမှတ်ခဲ့တာဖြစ်ပါတယ်။နောက်ဦးနေဝင်းအပါအဝင်ထုံထုံတိုက်ပွဲဆင်နွှဲသူတချို့ကိုနိုင်ငံတော်ကိုအကြီးညိုပြက်စင်မှုနဲ့ဆက်ပြီးတော့တရားစွဲဆိုထားပြီးတော့လက်ရှိမှာလည်းမန္တလေးဥပိုလ်ထောင်မှာချုပ်နှောင်ထားပါတယ်။အခုလိုအိမ်တော်ဦးစီးဖြစ်သူဖခင်တွေကိုချုပ်နှောင်ထားတာကြောင့်မိသားစုအတွက်အခက်ကြုံရပါတယ်လို့ဦးနေဝင်းရဲ့သားကြီးဖြစ်သူကိုနေမျိုးစေးကပြောပါတယ်။
ဥပမာပဲထားတာအကုန်လုံးကိုကျွန်တော်တို့စားထားတာအဟာဝါတော့နေတာဥပမာပဲထားတာ။ဟုတ်လေးယောက်စလုံးကိုဥပမာပဲထားပြီးတော့ဟုတ်ကဲ့မန္တလေးဥပိုလ်ကျင်းထောင်ပါခင်ဗျာမရီယာမထုတ်ခမ်းမှာထားလို့ရင်စုပ်မှုတွေပါတယ်ဖြစ်မှာဆိုလို့တို့ကမန္တလေးဥပိုလ်ထောင်မှာပဲထားတာခုတော့မရှိတော့ကြာကျွန်တော်တို့လောက်ကနေနည်းနည်းတော့ပင်ပန်းတာပေါ့နော်အဖေမရှိတော့နောက်ကျတော့ငွေကြေးတွေပါတယ်အတိုင်းတာလည်းအဲ့လိုမိဘမရှိတော့ကြာတော့ကိုဘကိုရှားနေရတာဆိုတော့နည်းနည်းတော့ပင်ပန်းတာပေါ့မိုင်းသာဖို့နေရတို့ပါတို့ကတော့တိတ်တော့အဆိုးဝါးတော့မဝါဘူးပေါ့တော်လေးငုံမှနေတဲ့တော်လေးအထောက်ပံ့တာတို့ပါပါတော့အဲ့လိုမျိုးတွေလောက်ပေးရပါတော့။တောင်းကြရလဲထောက်ကမ်းပါတယ်အပေါင်းစမျိုးလေးတွေတော့ရှိပါတယ်။အကြောင်းတက်တာကတော့ညီမဆိုလဲကျွရှင်နေပါလေထားတာဒီမထားနိုင်အပေါင်းစမျိုးတွေဖြစ်တာပေါ့။အဖေစီတော့ကတော့ထားနိုင်တယ်ပေါ့။အခုမထားနိုင်ဘူး။မေရတော့တောသူတော့ရိုးရိုးပဲဘာမှတော့မပြောဘူးပေါ့။အဖမ်းသွားတဲ့အချိန်မှာငိုးနေတာပဲရှိရ
။ဒီလိုသိသိခံလေယာရီပြန်ရရေးတောင်းဆိုမှုကြောင့်ထောင်ထန်ချမှတ်ခဲ့တာဟာဆိုရင်တရားမျှတမှုမရှိဘူးဆိုပြီးတော့လေသမားတွေရဲ့ရှေ့နေကြီးဦးအောင်ကျော်ဦးကပြောပါတယ်။
အာဘုရားရှင်ရဲ့တော်ချလိုက်ရတယ်ကျွန်တော်နေသားပြောရရင်တော့သိကြလို့ကျေတော့ဥွေနဲ့တော့မမြင်ဘူးလို့ကျွန်တော်ဒီစားတယ်ဗျာအဲ့တော့လဲဆိုတော့ကျွန်တော်တင်သားကအဲ့ဒီဘုရားရှင်ဖြစ်ကပေါ်ပြီးလို့ဖြစ်တယ်အဲ့ဒီကဥွေဆုံးလုံးပေါ့နော်ရုပ်ထုံးလုံးကြီးချာရှိရတယ်ဒီအောင်ဒီအားတတော်ကဒီကနေထုတ်ထားတဲ့ဥွေကြီးကအဲ့ဒီဥွေကတော့ဒီချက်ကြီးအကြာကျွန်တော်တို့ကပြောင်းပြီးပြားတက်တယ်ပြောပါလားအဲ့လိုရေးပွားမှုတွေကိုဖြည့်ရမယ်သိချပါဘာသူတို့ငွေထောင်ချလို့မရပါဘူးသူတွေကကျွန်တော်ကဒီဘုရားဆက်ဖြစ်ဆိုတာပတ်ဝန်းကျင်ကဥလိပါကျွန်တော်တို့အဖေမျိုးကိုဆန့်ကျင်နေပါတယ်ခင်ဗျ
မရီယာမြို့နယ်တွင်ကဒါဇင်နဲ့ချီတဲ့ခြေရွာတွေကနေယာနဲ့ချီတဲ့လေဧကတွေကို1086ခုနဲ့လောက်တုန်းကဒီကုန်းထုတ်သမဝါယမကနေတင်စီခဲ့တာဖြစ်ပါတယ်ရှင်
မတ်တန်ကြီးထိုက်ကပြောပြပေးသွားတာပါရှင်လေမြေတိမ့်ခံရတဲ့လေသမားတွေဒီထောင်တန်းချမှတ်ခံကြရတဲ့အကြောင်းကနေပြီးတော့အခုတခါထိုင်းမြန်မာဖက်ဆက်ရင်းနှီးစိတ်ကံစီမံကိန်းဘက်ကိုလည်းအလှည့်ပေးပါစီထိုင်းမြန်မာနှစ်နိုင်ငံပူးပေါင်းဆောင်ရွက်တဲ့တဝယ်ရင်းနှီးစိတ်ကံစီမံကိန်းတွင်နှစ်နာမှုတွေကိုနိုင်ငံတကာစံနှုန်းနဲ့အညီဖြည့်ရှင်းဆောင်ရွက်ပေးဖို့ထိုင်းဝန်ကြီးချုပ်ကိုတဝယ်ဖွံ့ဖြိုးရေးအဖွဲ့ကတောင်းဆိုလိုက်ပါတယ်ပထမဆုံးအကြိမ်မြန်မာနိုင်ငံကိုရောက်လာခဲ့တဲ့ထိုင်းဝန်ကြီးချုပ်တဲ့ပရာယူရဲ့ခရီးစဉ်အတွင်းမှာတဝယ်စီမံကိန်းပြန်လည်စတင်ဖို့အရေးနှစ်နိုင်ငံဆွေးနွေးခဲ့ကြတဲ့ပေါ်အခုလိုလှုပ်ရှားသူတွေဘက်ကတောင်းဆိုလိုက်တာပါအသေးစိတ်ကိုတော့မဆုမွန်ကပြောပြပေးပါမယ်ရှင
်ထိုင်းဆိုရအနေနဲ့မြမဆိုရနဲ့တဝယ်ရင်းနဲ့စီမံကိန်းအထူးစည်းဝါးရေးဆောင်အကျိုးတူပူးပေါင်းလှုပ်ဆောင်တဲ့အခါနိုင်ငံတကာလုံထုံးလုံနည်းတွေနဲ့အညီလှုပ်ဆောင်မှုနဲ့စီမံကိန်းကောင်ထယ်ဖော်ခဲ့ခြင်းတို့ကဒေသခံတွေရင်ဆိုင်ခဲ့ရတဲ့ပြဿနာတွေကိုအမြန်ဆုံးမျှတအောင်ဖြေရှင်းပေးဖို့တဝယ်ဖွံ့ဖြိုးရေးအဖွဲ့ကတောင်းဆိုလိုက်တာဖြစ်ပါတယ်ထိုင်းနိုင်ငံရဲ့ဝန်ကြီးချုပ်တစ်ပရာယုချန်အိုချာရဲ့ပထမဦးဆုံးအကြိမ်မြန်မာနိုင်ငံခီးစဉ်အတွင်းဒဝဲရင်နဲ့စီမံကိန်းကိုပြန်ပြီးတော့အကောင့်ထည့်ဖော်ဖို့မြန်မာသမ္မတဦးသိန်းစိန်နဲ့အသေးစိတ်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီစီမံကိန်းကြောင့်ဖြစ်ပေါ်ခဲ့တဲ့ပြဿနာအရရတွေမှာအဓိကတာဝန်ရှိတဲ့ထိုင်းဝန်ကြီးချုပ်အနေနဲ့ရောမြန်မာသမ္မတအနေနဲ့ပါဒေသခံတွေရဲ့အခက်အခဲကိုပြေလည်အောင်ဖြေရှင်းပြီးမှပဲပြန်လည်စတင်လှုပ်ဆောင်ပါလို့ဒဝဲဖွံ့ဖြိုးရေးအဖွဲ့ကတောင်းဆိုတဲ့အကြောင်းအဖွဲ့ရဲ့ညှိနှိုင်းရေးမှူးဦးတန်စင်ကပြောပါတယ်
။အဓိကတော့ကျွန်တော်တို့ဒီထိုင်းဝန်ကြီးချုပ်နဲ့ဒီသမ္မတနဲ့တွေ့တဲ့အချိန်မှာဒီစီမံကိန်းကအများဆုံးပြန်ပြီးတော့စတင်ဖို့သဘောတူလိုက်တယ်လို့ကျွန်တော်သိရတယ်ပေါ့နော်ဒီတော့စိတ်မချခင်မှာဒီမြေပြင်မှာဒီစီမံကိန်းလှုပ်ဆောင်မှုတွေစပြီးတော့ဖြစ်လာမှာပဲလေဒီတော့အရင်က ဒီလောက်ခဲ့3နှစ်ထိုင်မှာဖြစ်တဲ့ပြဿနာတွေကိုအရင်ဖြေရှင်းပြီးမှနောက်ထပ်ဒီစနစ်တကျနဲ့ဒီမှာကပြန်ပြီးတော့စတင်ဖို့ကျွန်တော်တို့ဒီတောင်းဆိုတာဖြစ်ပါတယ်။ခိုင်းဆိုရဟုကြတော့ဒီကိုယ်နိုင်ငံမှာဒီအကောင့်ထဲပေါ်တဲ့တော့ပုံစံလိုမျိုးအဓိကတော့ကိုချင်းစာတရားထားဖို့ပေါ့နော်။ဘာဖြစ်လို့ဆိုတော့ကျွန်တော်စီမံကိန်းဟိုမစတင်ခင်ကလေးအထိုင်းဆိုးရအောင်ပြောထားတာရှိတယ်လေ။ခိုင်းမလုံလို့မရတဲ့စက်ယုံတွေတဝယ်ကိုရှေ့ပြီးတော့လုံမယ်ဆိုတာမျိုးပေါ့။ဒီပြည်မနိုင်ငံမှာရင်းနှီးမြှုပ်နှံမှုလာလုံလို့ရှင်းလဲ။ကိုယ်နိုင်ငံမှာလုံတယ်လို့မျိုးပဲ။ကိုချင်းစာတရားနဲ့လာလုံဖို့ကျွန်တော်အဓိကပြောစေ။
ကနဦးဖော်ဆောင်ခဲ့တဲ့စီမံကိန်းကာလအတွင်းသိန်းစည်းကံမြေအရပြည့်အရေးဒေသခံတွေကိုပြောင်းရွှေ့နေရချထားရင်းနဲ့ရောချင်းငွေပေးရတဲ့ကိစ္စတွေအပါအဝင်တဘာဝပတ်ဝန်းကျင်ပျက်စီးမှုနဲ့လူမှုဘဝထိခိုက်ခံရတာတွေနဲ့ပတ်သက်လို့လည်းသက်ဆိုင်ရာတာဝန်ရှိတဲ့သူတွေကပြည်လဲအောင်မဖြစ်ရှင်းပေးခဲ့ကြဘူးလို့တဝဲဖွံ့ဖြိုးရေးအဖွဲ့ကထောက်ပြပြောဆိုပါတယ
်။လူတို့ဒီတရင်ချက်လက်ကျွန်တော်တို့ဒီမရရှိတာပေါ့နော်။ဆဲချိန်မှာဘလို့အဓိကတော့ဒီလူတို့ဒီတရင်ချက်လက်ကျွန်တော်တို့ဒီမရရှိတာပေါ့နော်။ဆဲချိန်မှာဘလို့စမယ်ပြီးတော့ကြောင်းရွှေ့ရတဲ့ကိစ္စတွေပြီးတော့မြေယာပြဿနာတွေဒါအဓိကစပါပဲ။ဟု
တ်။ပြန်လည်စတင်မယ်တဝဲရင်းနဲ့စိတ်ကန်းကိုအကောင့်ထဲပေါ်တော့မယ်ဆိုရင်ဒေသခံတွေကိုစီမံကိန်းနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုပွင့်လင်းမြင်သာမှုရှိရှိနဲ့ထုတ်ဖော်ပြောကြားဖို့အပါအဝင်ဒေသခံတွေရဲ့ပူးပေါင်းပါဝင်မှုနဲ့စီမံကိန်းဒေသအတွင်းဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုအကောင့်ထဲပေါ်ပေးဖို့ကိုလည်းတောင်းဆိုပါတယ်လို့ဦးတန်းစင်ကဆိုပါတယ်
။စီမံကိန်းတွေအကောင့်ထဲပေါ်တဲ့နေရာမှာဒီအတိုင်းပြည်နဲ့ဒီပြည်သူလူထုအကျိုးရှိမဲ့စီမံကိန်းမျိုးကိုကျွန်တော်တို့ဒီအကောင့်ထဲပေါ်ဖို့အန္တရာယ်ရှိရှိပြီးတော့လို့ကိုကျွန်တော်တောင်းဆိုချင်တာရှိပါတယ်။ဘာဖြစ်လို့ဆိုတော့တခြားစီမံကိန်းတွေမှာလိုမျိုးပဲကိုယ့်ရဲ့အကျိုးစီးပွားကဘာမှသိမရဘဲနဲ့ကြရသွားတာမျိုးဟောဒီကိုယ့်ပြည်သူတွေပဲအနစ်နာခံရတာမျိုးမဖြစ်ပန်းတဲ့တော့ရှေ့ဆက်မှာကျွန်တော်ဒီစနစ်ကြပြီးတော့ဒီအကျိုးရှိရဲ့စီမံကိန်းမျိုးဖြစ်စေချင်တယ်။စီမံကိန်းအကောင့်ထဲမှာပေါ်ခင်ရောစီမံကိန်းအကောင့်ထဲပေါ်နေစဉ်ကာလတည်းမှာရောကျွန်တော်ဒီနိုင်ငံတကာစာချုပ်ဆိုင်ရာတွေလိုက်နာဖို့လိုပါတယ်။ပထမတစ်ချက်ကတော့ဒီစီမံကိန်းမစတင်ခင်မှာဒီကျွန်တော်မဖြစ်မနေလုပ်ရမယ့် EIA တို့ SIA တို့အခုချိန်ထိထွက်လာတာမတွေ့ရသေးဘူးဒီလိုစီရင်ခံစားရရှိမှသာဒီစီမံကိန်းဒီလူရဲဘဝနဲ့ဒီတာဝန်ကျင်ပေါ်မှာဘယ်လောက်ထိထိခိုက်မှုရှိတယ်တကယ်လို့ထိခိုက်မှုရှိလာခဲ့ရင်လည်းဘယ်လိုမျိုးပြန်ပြီးတော့ဒီပြန်လည်ပူဇော်မှုလုပ်မယ်ဆိုတာမျိုးကိုဟိုတွက်ချက်နိုင်မှာဖြစ်ပါတယ်ဒါကြောင့်အဲ့လိုမျိုးဒီစံချိန်စံညောင်းနဲ့ကိုက်ညီတဲ့ဒီစီရင်ခံစားရဒီအစီအမံလေးလုပ်ပြီးမှကျွန်တော်ဒီစီမံကိန်းကိုပြန်စဖို့ပြောတာပါ
တဝဲရင်းနဲ့စီမံကိန်းနဲ့အထူးစီးပွားရေးဇုံစီမံကိန်းကို2010ကနေစလို့မြန်မာအစိုးရကထိုင်းဆောက်လုပ်ရေးကုမ္ပဏီဖြစ်တဲ့ ATD ကို260လုပ်ပိုင်းခွင့်နဲ့အကောင့်ထည့်ဖော်ခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံဟာမြန်မာနိုင်ငံရဲ့ဒုတိယအများဆုံးကုန်သည်ဘက်နိုင်ငံဖြစ်ပြီးတော့ရင်းနှီးမြှုပ်နှံမှုမှာလည်းဒုတိယအများဆုံးနိုင်ငံဖြစ်တယ်ဆိုတာကိုလည်းသမ္မတရုံးမှာဖော်ပြထားပါတယ်ရှင်။
မဆုံမပြပြခဲ့တာပါဒီတဝဲစီမံကိန်းကိုအကောင့်ထဲပေါ်ပြီးဆိုရင်စီမံကိန်းဒေတာကရွာပေါင်း21ရွာဒေတာကံပေါင်း3000ကျော်အင်ဂျီ3989အင်ပြောင်းရွှေ့ခံရဖွယ်ရှိပြီးတော့ရေတူလှန်ဖို့အတွက်ရေကတာတိစောက်မဲ့နေရာကလူပေါင်း100ကျော်နဲ့ထိုင်းမြန်မာနယ်စပ်ကလန်းဖောက်လို့မဲ့လမ်းတစ်လျှောက်ရွာ900ကလူပေါင်း1500ကျော်ရွှေ့ပြောင်းကြရမှာဖြစ်ပါတယ်ဒီစီမံကိန်းအဓိကတိစောက်ခွင့်ရရှိထားတာကအီတလီယန်ထိုင်းကုမ္ပဏီနေနဲ့ဒီဘန်ဒါငွေရှာဖွေဖို့အတွက်အကြက်တဲကြုံခဲ့ရပြီးတဲ့နောက်ထိုင်းနဲ့မြန်မာအစိုးရချင်းပူးပေါင်းဆောင်ရွက်ဖို့ပုံစံသစ်နဲ့စီစဉ်နေကြတာလည်းဖြစ်ပါတယ်ရှင်ဗီအိုအမေရိကန်တန်ရဲ့တောက်ကြနေညပဲအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ကျမတို့ VOE American တန်ရဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်နေကြဖြစ်ပါတယ်။မနက်ဖြန်စနေနေ့ညမှာတော့ဒီအစ်စ်အစိုးရအဆက်ဆက်အတွင်ပြည်ပမှာကာကွယ်မဲ့အနေအထားနဲ့အရင်တုန်းကမျက်နှာငယ်ခဲ့ကြရတဲ့ပြည်ပမှာအလုတ်ထွက်ပြီးတော့လုတ်ကင်နေကြတဲ့မြန်မာအလုတ်သမားတွေဟာအခုအစိုးရတဲ့လက်ထက်မှာရောဘလို့အခုညီအကာအကွယ်တွေရနေကြပါသလဲ။အထောက်အကူကဖြစ်ပါရဲ့လားဆိုတဲ့အကြောင်းဆွေးနွေးကြမှာဖြစ်လို့ပါဝင်ဆက်သွယ်ဆွေးနွေးလို့ရင်0923923255လေးကိုဖြစ်စေ VOA ရဲ့ email လိပ်စာ burmese@voanews.com ကိုဖြစ်စေဆက်သွယ်ပြီးတော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားစေလိုပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်အောက်တိုဘာလ10ရက်တောက်ကြနေ့ညပိုင်းတန်လွှင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုဒုတိယပိုင်းထုတ်လွှင့်ပေးမဲ့10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ဒီအချိန်မှာနားဆင်ကြရမယ့်သတင်းပတ်စင်ခန္ဓာတွေထဲမှာတော့အမျိုးသမီးကန္တာသုတဆုံလေအမေရိကန်တခွင်နဲ့အတူတိုက်ပံတဲ့ဤပညာကန္တာမှာတော့လျှက်စစ်တပ်အားအလုံလောက်မရနိုင်သေးတဲ့မြန်မာပြည်သူတွေအတွက်နေအောင်ကြီးစွန့်အင်သုံးလျှက်စစ်ဘလောက်ထိအသုံးဝင်သလဲဆိုတာနေစွန့်အင်လုပ်ငန်းစက်မှုအင်ဂျင်နီယာဦးသိမ်းမော်နဲ့ဆက်သွယ်မေးမြန်းထားတာကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ဒီလိုအစီအစဉ်တွေထဲကမှအခုအရင်ဆုံးအမျိုးသမီးကန္တာကိုထုတ်လွှင့်ပေးပါမယ်။အတန်တိတ်ထိုးစစ်ဆိုတဲ့အစီရင်ခံစာတစ်စောင်ကိုကချင်အမျိုးသမီးများအစည်းအရုံးထိုင်းနိုင်ငံကအောက်တိုဘာလ၈ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။မြန်မာအစိုးရကကချင် KIA လက်နက်ကင်တော်လှန်ရေးတပ်ကိုနှိမ်နှင်းတဲ့ဗျူဟာတရက်အနေနဲ့ကချင်ပြည်နယ်မှာမူရစ်ဆေးဝါးထိန်းချုပ်မှုမရှိတဲ့အတွက်မူရစ်ဆေးသုံးဆွဲသူတွေတိုးလာနေပြီးအမျိုးသမီးတွေအပေါ်မှာစိုးကျိုးတက်ရောက်မှုတွေဖြစ်စေတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။ကချင်အမျိုးသမီးများအစည်းအရုံးပြောခွင့်ရမတ်မွန်းနေလီကိုဆက်သွယ်မေးမြန်းပြီးဒေါ်လာလာတန်ကတင်ပြပေးထားပါရှင်You can bend but never break me cause it only serves to make me more determined to achieve my final goal and I come back even stronger not a novice any longer cause you deepen the conviction in my soul Monirilo ye thain chi sai ချင်းမျိုးသမီးများအစည်းအရုံးကနေပြီးတော့မှဒီအောက်တိုဘာလ10ရက်နေ့က Silent Offensive အသံတိတ်ထိုးစစ်ဆိုတဲ့အစီရင်ခံစာထုတ်ပြီးတော့အဲ့ဒီမှာကချင်မျိုးရဲ့စစ်ပွဲပြဿနာဟာတဲ့မြန်မာအစိုးရရဲ့နှီးပြူဟာတွေကြောင်းပုံမူကြီးထွားနေတယ်ဆိုတော့ဘယ်လိုမြန်မာအစိုးရကနှီးပြူဟာတွေတုံ့နေပါလဲရှင
်ဒီကတော့ပေါ့နော်ကျွန်တော်တို့အချင်းဒီမှာဆိုလို့ရှိရင်ပေါ့နော်ဒီ94ပြစ်ခတ်ရစေးရေမလုတ်ခင်အရှိပိုင်းမှာဆိုလို့ရှိရင်အဲ့လိုချီဆိုးဝါးမရှိဘူးပေါ့နော်ဒီ94နောက်ပိုင်းအပြစ်ခတ်ရစေးပြီးနောက်ပိုင်းပိုပြီးငင်းချမ်းရေးကိုဥတည်မယ်ဆိုတဲ့အချိန်မှာပိုပြီးလွတ်လွတ်လပ်လပ်နဲ့ဒီမိုးရေးဆေးဝါးတွေကပိုပြီးဖောင်းပွားလာတယ်အဲ့ဒီမိုးရေးဆေးဝါးပြဿနာတွေကပိုပြီးကြီးကြီးထွားထွားဖြစ်လာတာပေါ့နော်ဆိုတော့ဒီကိစ္စတွေကိုဆိုလို့ရှိရင်အစိုးရဘက်ကလည်းတကယ်ချီချီမီမီတောင်းဝန်ယူပြီးလုပ်ဆောင်ပေးရတယ်မရှိဘူးအခုချိန်မှာဆိုလို့ရှိရင်ဒီလူထုတွေကတကယ်ပဲအားကြီးခံစားလာရတဲ့အခါကျတော့ကိုယ်တိုင်ဒီမိုးရေးဆေးဝါးကိုတိုက်ဖြတ်ဖို့အတွက်ဒီလူထုရဲ့အင်အားနဲ့လှုပ်ဆောင်နေတယ်။ဒီလိုမျိုးလှုပ်ဆောင်နေတာကဒီအစိုးရစစ်တပ်တွေပေါ့နော်။ဒီလိုမျိုးပါဝင်နေတဲ့သူတွေကိုစစ်ဆေးရတယ်ရှိတယ်။ပြီးလို့ရှိရင်သားမြေတားတွေရှိအမျိုးမျိုးပေါ့နော်။ဒီလိုမျိုးဖြစ်တဲ့နေရာတွေရှိပါလေ။အစိုးရရဲ့ဒီသူစစ်တွေနေတဲ့နေရာပြီးလို့ရှိရင်ဒီ border guard force လို့ခေါ်တဲ့နေခြားဆောင်တပ်တွေအုပ်ချုပ်တဲ့နေရာဒီရမှာဆိုလို့ရှိရင်ဒီမိုးရစေးကိုလွတ်လွတ်လပ်စိုက်သုံးနေတယ်လို့လွတ်လွတ်လပ်လပ်ရောင်းချပိုက်ခွင့်ရှိတယ်လွတ်လွတ်လပ်လပ်နေပေါ့နော်ဒီဟာတွေကိုလှုပ်ဆောင်နေတာရှိပါတယ်ဆိုတော့ဒီကိစ္စတွေဟာပို့ပြီးတော့ဒီကချင်ပြည်မှာပေါ့နော်ပို့ပြီးပြန်နှံ့ဖို့အတွက်လည်းပို့ပြီးလဲကိုတာရှိနေပါတယ
်နောက်တစ်ခုကအစီအခံစာမှာသူတို့ရဲ့ခင်မွန်းနေသူတို့ရဲ့သားတွေကဒီမိုးရစေးသုံးဆက်တဲ့အတွက်ကြောင့်အမျိုးသမီးတွေပေါ်မှာဒီမိုးရစေးပြဿနာဆိုးကျိုးတက်ရောက်မှုတွေရှိနေတယ်ဆိုပြီးတော့လေဖော်ပြထားပါတယ်တချို့အသေးစိတ်ဥပမာလေးတွေပြောပြလို့ရမလားရှင
်ဒီမိုးရစေးပြဒနာတွေပို့ပြီးများများဆက်ဆက်ဖြစ်လာတဲ့နောက်ပိုင်းမှာဒီမျိုးသမီးတွေကပို့ပြီးခံစားလာရပါတယ်။ဘာဖြစ်လို့လဲဆိုတော့တချို့အင်ထောင်တွေဆိုလို့ရှိရင်အမျိုးသားရောအဲသူ့ရဲ့သားတွေပေါ့နော်အဲ့လိုမျိုးအဆေးသုံးဆွဲတယ်။ဆေးသုံးဆွဲတဲ့အခါကျတော့နောက်ပိုင်းပို့ပြီးဆူဆူဝါးဝါဆေးသုံးဆွဲမှုတွေများလာတဲ့အခါကျတော့အိမ်မှာရှိသမျှစီးဆိုင်အုပ်စာတွေပေါ့နော်ပစ္စည်းတွေကိုခိုးပြီးရောင်းချတာတွေအဲ့လိုမျိုးတွေပေါ့နော်ပြဒနာတွေအများကြီးဖြစ်လာတယ်အဲ့လိုမျိုးပြဿနာတွေဖြစ်လာတဲ့ပုံမှာအမျိုးသမီးတွေကဒီလိုမျိုးပြဿနာတွေကိုဖြေရှင်းရတဲ့အပြင်မိသားစုရဲ့စောင့်ဝင်နေရတယ်သူကရုန်းကန်ရတယ်ပေါ့နော်ဒီလိုမျိုးအခက်အခဲတွေသူကကြုံရတာတွေရှိတယ်ပြီးတော့တချို့အမျိုးသမီးတွေဆိုလို့ရှိရင်ပေါ့နော်ဒီအမျိုးသားကဆေးသမားဖြစ်တဲ့အခါကျတော့သူကမိသားစုကိုသူကချတွေးရတယ်အဲ့ဒီမှာကျမတို့ဒီမှာနိုင်ငံမှာဆိုလို့ရှိရင်အလုပ်တစ်ခုရဖို့ပေါ့နော်ဝင်ဝင်ချဖို့အတွက်ဆိုလို့ရှိရင်လည်းအင်မတန်ခက်ခဲတယ်ဆိုတဲ့အခါကျတော့ဒီလိုမျိုးလွယ်လွယ်ကူကူနဲ့ပတ်စံဝင်နိုင်တဲ့အဲနီလန်းတွေထွက်လာတယ်ပေါ့နော် ဆလို့ရှိရင်တချို့ဒီဆေးသုံးဆွဲတဲ့ကလေးတွေရဲ့မိဘတွေပေါ့နော်မိဘတွေပြီးလို့ရှိရင်အဖွားတွေဆိုလို့ရှိရင်ဒီတိုင်းတွေကိုအာခံစားတာတွေကြာလာတဲ့အခါကျတော့သူတို့မှာအာချက်ပေါက်တွေမရှိဘူးအဲ့လိုမျိုးဖြစ်လာတာပေါ့နော်မျိုးသမီးတွေအဲ့လိုမျိုးရုန်းကန်ပြီးတော့သူတို့ရဲ့ဘယ်လိုပြောမလဲနိုင်တယ်လို့မိုးရစေးဝါတွေကိုသူတို့ရောင်းချတာတွေရှိတယ်ဒါပေမဲ့ဥပဒေကတော့အမလို့ကင်းဖို့ပေါ့နော်ဒါပေမဲ့ဒီမိုးရစေးဝါအကြီးကြီးမားမားရောင်းချတဲ့တကယ်ကုန်တွေကြီးတွေကိုဆက်တော့ဘယ်လိုပြောမလဲဖန်ဆီးတာတွေမရှိဘူးပေါ့နော်ကျမတို့သိရှိချက်အရာပေါ့
ဒီမူရစီပြဿနာနဲ့ပတ်သက်ပြီးတော့ပေါ့နော်ဆောစောကလူမျိုးမိသားစုတွေမှာပြဿနာတွေအခက်အခဲတွေရှိတဲ့အပြင်စီးပွားရေးနဲ့ပတ်သက်ပြီးတော့လည်းအကျပ်တဲတွေရှိလာတဲ့အခါကျတော့ဒီလူကုန်ကူးမှုတို့အဲ့ဒါတွေရဲ့အန်တီရောအခြေအနေဘယ်လိုရှိပါလဲရှင်ကချင်ပြည်နယ်မှာ
ဟုတ်ကဲ့ကချင်ပြည်နယ်နဲ့ဒီမြောက်ပိုင်းရှမ်းပြည်နယ်ဆိုလို့ရှိရင်ဒီတရုတ်နဲ့ညီရပါပေါ့နော်တရုတ်နဲ့နိမိတ်ဆက်နေတဲ့အခါကျတော့ဒီလူကုန်ကူးမှုကပိုပြီးတော့လွတ်လွတ်လပ်လပ်ဖြစ်လာတယ်။ဆိုလဲဆိုတော့တချို့အမိသားစုတွေမှာဆိုလို့ရှိရင်ဒီအဖေကဘယ်လိုလဲမင်းစွာတုံးဆွဲတယ်။တုံးဆွဲတဲ့ပုံမှာကျန်လို့ရှိရင်အိမ်မှာအမေကိုရိုက်နေတယ်နှိမ့်ဆက်တယ်။အဲ့လိုမျိုးအခြေအနေတွေဖြစ်လာတဲ့အခါမှာဒီတမီးဖြစ်တဲ့ကလေးပေါ့နော်ဆိုလို့ရှိရင်ဒီလိုမျိုးနေဒီတိုင်းဒီကိစ္စတွေကိုမြင်နေကြုံတွေ့နေရတဲ့အခါကျတော့သူ့မှာထွက်ပေါက်ခြာလာတယ်ခြာလာတဲ့ပုံမှာတခြားနိုင်ငံမှာသူကအလုပ်ရှာဖို့အတွက်သူကြောက်ကြလာတယ်အဲ့ဒီပုံမှာပဲအခွင့်ကောင်းယူပြီးတော့ဘုံတော့အဲ့လိုမျိုးဟိုရောင်းစားတဲ့အခြေအနေပေါ့နော်ဒီအဲ့လိုမျိုးဖြစ်နေတဲ့ဒီမျိုးသမီးငယ်လေးတွေကိုရောင်းစားတာတွေအဲ့လိုမျိုးအခြေအနေလည်းရှိတယ်ပြီးလို့ရှိရင်တချို့မိသားစုတွေဆိုလို့ရှိရင်ဒီအဲဘလိုပြောဒီမိုးရစွာတော့တုံးချင်းအဖြစ်ညာတော့အဖြစ်ဒီပတ်စံပဲမြင်လာတာပေါ့နော်ပတ်စံပဲရချင်လာတဲ့အခါကျတော့အာဒီခြားနိုင်ငံကဒီညာတော့အဖြစ်ဒီပြုတ်ဖက်ကပေါ့နော်အာကွန်ဖိုးတွေပေးပတ်စံများများပေးပြီးတော့လာတောင်းရမ်းပြီဆိုလို့ရှိရင်ဘာမှစုံစမ်းတာမရှိဘဲနဲ့ဒီကိုယ့်ရဲ့သမီးတွေကိုအာလွတ်လွတ်လပ်လပ်နဲ့ပေါ့နော်ဒီရှော့ရှော့ရှူရှူနဲ့အာပတ်စံမျက်နှာကြောင့်ဒီလိုမျိုးပေးစားတဲ့ရှိတယ်အဲ့လိုမျိုးပေးစားတာတခြားနိုင်ငံကျောက်သွားတဲ့အခါကျတော့အဆက်အသွယ်မရတော့တဲ့အခြေအနေပေါ့နော်ကြောက်နေတဲ့အခြေအနေပေါ့နော်တခြားနေရာမှာပြန်ပြီးတော့ရောင်းစားခံရတဲ့အခြေအနေပေါ့နော်ဒီလိုမျိုးကဒီလူကုန်ကူးမှုအခြေအဆက်တွေကလည်းအများကြီးရှိနေတော့ပေါ့နော်ဒါတွေကလည်းဒီမြေဆေးဝါးစေတနာလေးကြောင့်အော်တချို့မျိုးသမီးတွေကထွက်ပေါက်ရှာလာတယ်တချို့မျိုးသမီးတွေဟာဆိုလို့ရှိရင်မိုးရစေးဝါးတောက်တုံးတဲ့အဖေတွေနှိမ့်ဆက်တယ်ရိုက်နှက်တယ်ပြီးလို့ရှိရင်အိမ်မမနေချင်တဲ့အခါကျတော့ထွက်ပြေးတယ်အဲ့လိုမျိုးခြေလေးပေါ့နော်အဲ့ဒီခြေလေးပုံမှန်ဒီလူကိုယ်သုံးဖို့ကပိုပြီးတော့ဖြစ်သေးပါ
တယ်နေလီတို့ရဲ့ဒီကချင်းမျိုးသမီးများအစည်းအဝေးဒီပရမပေါ့နော်ဒီကချင်ပြည်နယ်မှာအမျိုးသမီးတွေအထူးသဖြင့်အိမ်တော်ရှိအမျိုးသမီးတွေပေါ့နော်ကြုံတွေ့နေရတဲ့ဒုက္ခအခက်အခဲကိုခုလိုအစည်းအဝေးခံစားနေနိုင်ငံတကာကိုတင်ပြထားတယ်ဆိုရခါကြတော့ဒီစီရင်ခံစားကနေဘယ်လိုမျိုးရလထွက်ပေါ်ပုံမျှော်နေမှာလဲရှင
်ဟုတ်ကဲ့ကျမတို့ဒီစီရင်ခံစားထုတ်ဖို့အတွက်ကျမတို့ကြိုးစားတဲ့နှစ်ပေါင်းများစွာရှိပေါ့နော်ဘာဖြစ်လို့ဆိုတော့ကျမတို့ဒီတော့မှာဆိုလို့ရှိရင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကြီးမားဆုံးပြဿနာကမူရစေဝါပြဿနာဖြစ်လာတယ်ဆိုတော့ဒီကိစ္စတွေကိုထုတ်ဖော်ဖို့အတွက်ကျမတို့အစီရင်ခံစားထုတ်ရခြင်းရည်ရွယ်ချက်နဲ့ကျမတို့မျှော်လင့်တဲ့ဟာပေါ့နော်ဒီမြန်မာနိုင်ငံမှာတကယ်ပဲတိုက်တိုက်ဝဲဝဲအစိုးရအပါအဝင်ပေါ့နော်ဒီမူရစေဝါကိုတိုက်ဖြတ်ဖို့အတွက်အဲမိုးရစေဝါရဲ့ကျေးကျုံချနေတဲ့လူငယ်တွေကိုကယ်နိုင်ဖို့အတွက်ပေါ့နော်ပြီးလို့ရှိရင်တစ်ဖက်မှာလည်းဒီမြင်နေရတဲ့ဒီကချင်လူထုတွေကချင်အမျိုးသားကချင်လူထုတွေကိုလူမျိုးသုံးအောင်လုပ်ငယ်ဆိုတဲ့ကိစ္စတွေကိုပပျောက်သွားဖို့အတွက်ပေါ့နော်အဲ့လိုမျိုးမိဘတွေကမဟုတ်ဘဲနဲ့ဒီဟာတွေကိုလုံးဝမရှိအောင်ပေါ့နော်ကိုယ်ကမှနိုင်ငံမှာဒါတွေကိုတိုက်တိုက်ဝင်ဝင်နဲ့ဝင်ဝင်ပြီးတော့ပြောမယ်မိုးရစေဝါတိုက်ဖြတ်ဖို့အတွက်ဖြစ်လာဖို့အတွက်ကျွန်တော်တို့မျှော်လင့်နေပြီးလို့ရှိရင်နိုင်ငံတကာရဲ့အခု UN ရဲ့တကယ်ငွေစေဝါနဲ့ပတ်သက်ပြီးတော့လုပ်ဆောင်တဲ့ UN ODC ပေါ့နော်အနေနဲ့ဆိုလို့ရှိရင်လည်းတကယ်ပို့ပြီးတော့တိကျမှန်ကန်တဲ့ Civil Society လို့ခေါ်တဲ့ဒီလူမှုအခြေပြုအဖွဲ့အစည်းတွေနဲ့ပေါ့နော်ပို့ပြီးတော့လုပ်ဆောင်ဖို့အတွက်ဒါတွေကိုကျွန်တော်တို့မျှော်လင့်နေပြီးလို့ရှိရင်နိုင်ငံတကာကလည်းမြန်မာနိုင်ငံမှာငွေစေဝါအကြီးကျယ်ဖြစ်နေတဲ့ပို့ပြီးတော့ငွေစေဝါကြောင့်ဒုက္ခအကြီးကြီးရောက်နေတယ်ပြဿနာအကြီးကြီးဖြစ်နေဆိုတဲ့ဟာကိုဒီနိုင်ငံတကာကလည်းဒီအစိုးရတွေကိုတစုံတရာဖိအားပေးပြီးတော့ဒါတွေကိုလက်တွေ့ကြကြပေါ့နော်ဝိုင်းဝန်းပြီးတော့တားဆီးချက်သိမ်းဖို့တော့ပေါ့နော်ကျမတို့မျှော်လင့်တာရှိပါတယ်ပြီးလို့ရှိရင်ကျမတို့နောက်တစ်ခုမျှော်လင့်တာကကျမတို့ရဲ့မြန်မာနိုင်ငံမှာဆိုလို့ရှိရင်နိုင်ငံရေးပြဿနာအကြောင်းပေါ့နော်ဒီတွင်းစစ်ဖြစ်တာကမြေပေါင်းများစွာကြာနေပြီဆိုတဲ့အခါကျတော့ဒီတိုင်းရင်းသားအရေးတွေကိုအထူးထားပြီးတော့ တိုင်းကအန်တူအခွင့်အရေးကိုအဓိကထားပြီးတော့ဒီဖက်ဒရယ်ပြည်ထောင်စုတစ်ခုဖြစ်လာဖို့တော့ပေါ့နော်အခုပြောနေတဲ့ nationwide ceasefire အာတနိုင်ငံလုံးပြစ်ခတ်ရေးဆေးရေးဆိုတဲ့ကိစ္စတွေပေါ့နော်အဲ့ဒီဘာမှတဆင့်ဒီကမြန်မာနိုင်ငံကဒီကငင်းချမ်းနဲ့အဲနိုင်ငံကြီးဖြစ်လာဖို့တော့ပေါ့နော်ကျွန်တော်တို့မျှော်လင့်လာတယ်ရှိပါတယ
်ကျေးဇူးအများကြီးတင်ပါတယ်မွနီလီခုလိုမျိုးဆက်ရှိရှိနဲ့ရှင်ပြလာ
တလလတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးခန္ဓာကိုနားဆင်ကြရပြီးတဲ့နောက်သုတဆောင်လေအမေရိကန်တခွင်ကိုလည်းထုတ်လွှင့်ပေးပါဦးမယ်ရှင်။အမေရိကန်ပြည်ထောင်စုမှာရွှေပြောင်းခြေချနေထိုင်ခွင့်ရမယ် DV ကန်ဆာမဲ့လျှောက်လွှာတွေစပြီးတော့လက်ခံနေပါပြီ။ DV လျှောက်လွှာဖြစ်ဆွတ်ပုံနဲ့လျှောက်လွှာဖြစ်တဲ့အချိန်မှာအချက်အလက်ပြည့်ပြည့်စုံစုံဖြစ်ဆွတ်ဖို့ကြုံရတတ်တဲ့အခက်အခဲတချို့အကြောင်းအပါအဝင် DV ကန်ဆာမဲ့ပောက်ပြီးတဲ့အခါမှာလည်းကြိုတင်ပြင်ဆင်ထားဖို့လိုအပ်တာတွေကိုအခုတစ်ပတ်ရဲ့သုတဆောင်လေအမေရိကန်တခွင်အစည်းအဝေးမှာကိုအောင်အောင်ကမတ်အင်ဂျင်နိုင်တဲ့အတူတင်ဆက်ပေးထားပါရရှင်။
ဝင်းကကန်ဆာမဲလို့လည်းလူတွေသိကြတဲ့ DV ကန်ဆာမဲ2016ခုနှစ်အတွက်လျှောက်လာတင်ကျင်သူတွေအော်တိုဘာလ1ရက်နေ့အမေရိကန်အရှိဘက်ခြမ်းဒေသဆန်တော်ချိန်နေ့လယ်ကစပြီးနိုဝင်ဘာ3ရက်နေ့လယ်အထိလျှောက်ထားနိုင်ပါတယ်။လွန်ခဲ့တဲ့9နှစ်အတွင်းအမေရိကန်ပြည်ထောင်စုကိုရွှေပြောင်းလာသူ9000အောက်ပဲရှိတဲ့နိုင်ငံတွေကနိုင်ငံသားတွေပဲဒီလျှောက်လွာကိုတင်နိုင်မှာဖြစ်ပါတယ်။လျှောက်လွာတင်နိုင်တဲ့နိုင်ငံတွေထဲမှာတော့မြန်မာနိုင်ငံလည်းပါဝင်ပါတယ်။ DV လျှောက်လွာဖြစ်စေဖို့နဲ့ပတ်သက်ပြီးဆက်တင်ဆက်ပေးအောင်မှမှတ်အင်ဂျင်နိုင်ရေး
ဟုတ်ကဲ့ကိုအောင်ကြီးဒီလို DV ကန်ဆာမဲ့လျှောက်လွှာတွေဖြစ်ဆွဲရမှာတချို့ကသဘောပေါက်နားလည်မှုလွဲပြီးတော့ဖြစ်ဆွဲမိတဲ့အတွက်အခက်အခဲတွေရှိခဲ့တာကိုလည်းကျမတော့ကြားဘူးတယ်နော
်ဟုတ်ပါတယ်လျှောက်လွှာဖြစ်ရမှာအမှားပြီးဖြစ်ရတဲ့အကြောင်းအရာတချို့ကိုလည်းတင်ဆက်ပေးဖို့စိတ်ကူးထားပါတယ်ဗျာကဲအခုတော့လျှောက်လွှာဘယ်လိုစဖြစ်မလဲဆိုတာကနေစလိုက်ရအောင်နော်လျှောက်လွှာကိုအင်တာနက်အွန်လိုင်းကနေသာလက်ခံတဲ့အတွက်သွားရမယ့်လိပ်စာက www.dvlottery.state.gov www.dvlottery.state.gov ဖြစ်ပါတယ်။အဲဒီမှာလျှောက်လွှာကိုဘယ်လိုဖြစ်ရမလဲဆိုတာကိုအင်္ဂလိပ်လိုရှင်းပြထားတဲ့ link နောက်လျှောက်လွှာတင်ရမှာပူရဲတင်ဖို့ဓာတ်ပုံလိုအပ်ချက်ပြည့်မီမမီစစ်လို့ရတဲ့ link နဲ့နောက်ဆုံးမှာတော့ begin entry လို့ဖော်ပြထားတဲ့ link ကိုနှိပ်လိုက်ရင်လျှောက်လွှာစပြီးဖြည့်ဖို့စီကိုရောက်သွားမှာပါ။
နောက်တစ်မျက်နှာကိုရောက်သွားပြီဆိုရင်တော့ authentication code ဆိုတဲ့နံပါတ်တွေကိုဘေးမှာရှိတဲ့ box ထဲရိုက်ထည့်ရမှာပါအဲ့ဒါကတော့ကိုလျှောက်လွှာအစ်စ်မှန်ဖြစ်ဖို့အတွက် website ကမှတ်သားထားတာပါအဲ့ဒီနောက်မှာတော့ကိုယ့်ရဲ့နောက်ဆုံးနာမည်အလယ်နဲ့ရှေ့နာမည်တွေကိုစဖြည့်ရပါမယ်ဒီနောက်မှာတော့မွေးနေ့ကိုကအမျိုးသားလားအမျိုးသမီးလားကိုကိုဘယ်မှာမွေးခဲ့တာလဲဆိုတာတွေကိုဖြည့်ရမှာပါ
ဟုတ်ပါတယ်ဒါအပြင်ကိုကိုမွေးခဲ့တဲ့နိုင်ငံနောက်ဘယ်နိုင်ငံသားအနေနဲ့လျှောက်တာလဲဆိုတာကိုလည်းဖြည့်ရပါမယ်ဒီနောက်မှာတော့ကိုယ့်ရဲ့ passport ဓာတ်ပုံကိုကွန်ပျူတာထဲကနေတင်ပေးရမှာပါသတ်မှတ်ချက်တွေပြည့်မီတဲ့ဓာတ်ပုံကိုပဲလျှောက်လွှာကလက်ခံမှာပါဓာတ်ပုံကို digital camera နဲ့ရိုက်ထားတာဒါမှမဟုတ် scanner နဲ့ဖတ်ပြီး digitize လုပ်ထားတဲ့ပုံဖြည့်ရပါမယ်ဓာတ်ပုံကိုပိုကောင်းအောင်ပြင်တာတွေမလုပ်ရပါဘူးဓာတ်ပုံထဲမှာလူမျက်နှာကရှည်ထားတာပူပိုင်းသွားတာမျိုးကိုလည်းမလုပ်ရဘဲနဲ့သူ့နှကိုအတိုင်းပဲရှိရပါမယ်
ဓာတ်ပုံမှာမျက်နှာတစ်ပြင်လုံးပါရမယ့်အပြင်လေပင်ပခုံးထိလည်းပါရပါမယ်။ရှေ့တက်တဲ့ကရိုက်ထားတဲ့ဓာတ်ပုံဖြစ်ပြီးပြုံးနေတာမျိုးလည်းမဖြစ်စေရပါဘူး။နောက်ကမှဗျောင်ဖြစ်နေဖို့လိုပြီးတော့တခြားသူတွေပါဝင်နေတာမျိုးလည်းဖြစ်လို့မရဘူးဆိုပြီးပြောထားပါတယ်။ဓာတ်ပုံရိုက်ခံနေတုန်းမှကင်မရာကိုကြည့်ရမှာဖြစ်ပြီးဓာတ်ပုံဟာကြည်လင်ပြတ်သားရပါမယ်။
အဲ့ဒီနောက်ကိုယ့်နေရက်လိပ်စာနေထိုင်ရာတိုင်းပြည်အီးမေးလ်လိပ်စာတွေကိုဖြည့်ပေးရမှာပါ DV လျှောက်ဖို့အတွက်အထက်တန်းပညာရေးအောင်မြင်ဖို့လိုပြီးဒါမှမဟုတ်ရင်လည်းတက်မွေးဝမ်းကြောင်းအလုပ်အနည်းဆုံးနှစ်နှစ်လောက်ကန်ခဲ့တဲ့အတွေ့အကြုံရှိရပါမယ်2010ခုနှစ်တုန်းကအမေရိကန်ပြည်ထောင်စုကို DV ကန်ဆာမဲ့ပေါက်ပြီးရောက်လာခဲ့တဲ့ကိုဝင်းသူရင်ကတော့ပညာရေးချင်းနဲ့ပတ်သက်ပြီးသူ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါတယ
်မှားနိုင်တယ်ပြဿနာတွေကပါလို့ဆိုပမာပြရလို့ပေါ့ကျွန်တော်လို့ပေါ့ပေါ့ပေါ့ပဲတွေ့မိကြတယ်အဓိက certificate တွေcertificate ဒီမှာစက်တန်းအောင်ဖို့အရေးကြီးတယ်။ဒါပေမဲ့စက်တန်းအောင်လက်မှတ်တွေကလည်းအတုမလုပ်ဖို့အရေးကြီးတယ်။တချို့တွေအတုလုပ်ကြတယ်။အတုလုပ်ကြပြီမဲ့သူတို့ကဒီပညာရေးရုံမှာပြန်ဆက်ကြရဲကိုပြန်ဆက်တဲ့အခါကျတော့ဖက်မှာ reject ဖြစ်နိုင်တာအများကြီးရှိတယ်။စက်တန်းမအောင်လို့ရှင်လဲသူတို့ DV အတွက်က reject ဖြစ်နိုင်တယ်ပေါ့ကို
။ကိုဝင်းသူတွေပြောတဲ့အတိုင်းဆိုရင်ကိုပညာရေးချင်းကိုအမှန်တိုင်းတင်ပြဖို့လိုတာပေါ့နော်။တော်ကြအတုလုပ်မိတာကိုသိသွားရင်တော့ကိုခွင့်ရေးဆုံးရှုံးနိုင်တာပေါ့။
ဟုတ်တာပေါ့မင်းကြီးမမှန်ကန်ကန်လောက်တာအကောင်းဆုံးမှာအဲ့ဒီပညာရည်ချင်းဖြစ်ပြီးတော့ကိုမအိမ်တော်ရှိမရှိနဲ့အိမ်တော်ကွဲဆိုရင်လည်းကိုနဲ့တင့်တော်တာကိုဖြစ်ရမှာပါ legally separated ဆိုတာကတော့အိမ်တော်မကွဲခင်ကတရားရုံးကတရားခွဲနေတိုင်းမို့အတိမတ်ပြုထားတာကိုဆိုလိုတာပါကိုကအဲ့ဒီလိုအခြေအနေမျိုးမှာဆိုရင်တော့ကို DV ကန်ဆတ်မဲ့ပောက်တဲ့အခါအဲ့ဒီအမျိုးသမီးဟာအကျုံးမဝင်ပါဘူးအိမ်တော်ရှိမရှိဖြစ်ဆက်တဲ့နေရာဒါမှမဟုတ်ရင်လည်းဘယ်အချိန်မှပြင်လို့ရတယ်ဆိုတာနဲ့ပတ်သက်ပြီးတော့လည်းကိုဝင်းသူရင်ကအခုလိုဆက်ပြောသွားပါသေးတယ်
interview မတိုင်ခင်ပေါ့နော်အဲ့မှာကိုကလက်ထပ်ထားရပါထားဆိုအထောက်ထားခိုင်ခိုင်လုံလုံပြနိုင်ရတော့အဆင်ပြေပါတယ်အကဲအထောက်ထားခိုင်ခိုင်လုံလုံပြနိုင်မယ်နဲ့ဒီတိုင်းပဲကျွန်တော်ကတင်လိုက်တယ်တင်လိုက်မှာငါလက်ထပ်ထားဆို interview အချိန်မှာပြောလိုက်ရင်တော့အဲ့အတွက်ကအဆင်မပြေနိုင်တော့ပါဘူး
ခိုးတော့ကတော့ကိုက DV ပောက်တယ်ဆိုရင်သက်ဆိုင်ရာကစာနဲ့အကြောင်းကြားပေးပြီးလိုအပ်တဲ့အချက်လက်တွေကိုတောင်းပါတယ်ကိုကလိုအပ်တာတွေကိုပြန်ပို့ပေးပြီးလို့အားလုံးပြည့်စုံနေဆိုရင်တော့လူကိုယ်တိုင်တွေ့ဆုံမေးမြန်းခံဖို့ဒုတိယစာထပ်ပို့ပေးပါတယ် DV လျှောက်တဲ့အချိန်မှာကိုကအိမ်တော်မရှိသေးပေမဲ့ပထမစာရောက်လာတဲ့အချိန်မှာကိုကအိမ်တော်ရှိနေပြီဆိုရင်ကိုကအိမ်တော်ရှိနေကြောင်းအထောက်အထားခိုင်ခိုင်လုံလုံနဲ့တင်ပြရပါတယ်တွေ့ဆုံမေးမြန်းဖို့အတွက်ဒုတိယစာပို့တဲ့အချိန်မှာဆိုရင်တော့သက်ဆိုင်ရာကလက်မခံပါဘူးဒါကိုဆိုလိုတာပါ
အခုနောက်ပိုင်းတော့ DV cancel မဲ့ပေါ့မပေါ့ဆိုတာကို www.dvlottery.state.gov internet ဆာမျက်နှာကိုသွားပြီးတော့ရှောက်လာတင်တုံးကရခဲ့တဲ့ confirmation number ကိုထည့်ရှာပြီးကိုယ်တိုင်ကြည့်ရမှာပါသူများကိုအကူအညီတောင်းလျှောက်ခိုင်းရင်လည်း confirmation number ကိုရအောင်ယူထားဖို့လိုအပ်ပါတယ်ဒါမှ DV ပေါ့မပေါ့ပြန်ကြည့်လို့ရမှာပါ
ဟုတ်ပါတယ်ဒီနောက်မှာတော့ကိုယ့်ရဲ့သားသမီးအရင်ဒါမှမဟုတ်မွေးစားထားတာရှိမရှိကိုယ့်အိမ်တော်ဘက်ကပါလာတာရှိရင်လေအတိအကျခလေးပနယောက်ရှိတယ်ဆိုတာကိုထည့်ပေးရမှာပါအဲ့ဒီနောက်တော့ continue ဆိုတာကိုနှိပ်လိုက်လို့ရှောက်လာမှာကိုယ်ဖြည့်ဆွက်လိုက်တာတွေအားလုံးမှန်ရင်ရှောက်လာလက်ခံရရှိကြောင်းနံပါတ်ကိုသိရမှာပါတကယ်လို့ကိုယ်ဖြည့်တာမှတစ်ခုခုလွဲနေရင်တော့လွဲနေတဲ့နေရာတွေမှာအနီးနဲ့ပြထားမှာပါဒါကိုပြန်ပြင်ပြီးရင်တော့ continue cloud ကိုနှိပ်လိုက်ရမှာပဲ
ဟုတ်ပါပြီကိုအောင်ရေ DV ပေါက်ပြီးရင်ကောအမေရိကကိုလာဖို့အတွက်ဘာတွေလိုအပ်အုံးမှာလဲ
ဟုတ်ကဲ့ DV ကန်ဆယ်မဲ့ပေါက်ပြီးတော့အမေရိကန်ပြည်ထောင်စုကိုမလာခင်သူကြုံခဲ့ရတာတွေကိုလည်းကိုဝင်းသူရင်ကအခုလိုဆက်ပြောပြပါရယ်ဗျာ
ဒီလိုလာဖို့ဆိုရင်တော့အခုကိုဘက်ကဒီဘက်ကနေပါနေရမဲ့လိပ်စာအတိအကျနေရမဲ့လိပ်စာတခုတော့အဓိကလိုရယ်ကိုနေရမဲ့လိပ်စာအဓိကရယ်တခါနောက်ပိုင်းမှာသူတို့ကဘာတောင်းလာလဲဆိုတော့ပိုင်ဆိုင်မှုတွေပြရမယ်နော်ဘန်ကောက်တယ်မှာကိုပုံပိုင်ဆိုင်တာဘယ်လောက်ရှိရဲကိုဒီမှာသွားလို့ရှိရင်ဟိုကနေနိုင်မှုအတွက်အထောက်အထားတစ်ခုတော့ပြရမယ်ကိုခိုင်တော့အထောက်အထားဆိုတော့ပတ်စံဘယ်လောက်ကိုလက်ထက်မှာပါလာနိုင်တယ်ဟိုပတ်စံပါလာမယ်နောက်ပြီးတော့ဒီဘက်မှာကိုကျွေးနိုင်မယ်လူရှိတယ်အဲ့ဒါကိုတော့ပြဖို့လိုတယ
်အမေရိကန်ပြည်ထောင်စုကိုရောက်ရှိလာပြီးတဲ့နောက်အလုတ်အကင်မရွေးဝင်ရောက်လုတ်ကင်နိုင်ဖို့ပြင်ဆင်ထားတဲ့အကြောင်းကိုလည်းသူ့အတွေ့အကြုံနဲ့နှိုင်းယှဉ်ပြီးအခုလိုပြောသွားခဲ့ပါသေးတယ်
ကျွန်တော်ရောက်လာတဲ့အခါတော့ကျွန်တော်အလုတ်ရှာတာကျွန်တော်ရဲ့စကားနားမလည်ဘူးပေါ့စကားသူတို့ရဲ့ပြောတဲ့စကားနားမလည်ဘူးကြောင့်ကျွန်တော်အလုတ်ကတလားလောက်တော့ delay ဖြစ်သွားခဲ့တယ်။နောက်ပြီးတော့ကျွန်တော်တကယ်ချင်းတယောက်ကကျွန်တော်ရောက်လာခဲ့တယ်။ပုံမှန်ပြန်နေ engineering ဝိုင်းတည်းကနေချောင်းပြီးလာခဲ့တယ်။ချောင်းပြီးလာတော့ engineering အလုတ်နဲ့ပတ်သက်တဲ့အလုတ်ကိုပဲရှာမယ်သူအလုတ်ကိုရှာလိုက်တာ။တခုတော့ပဲ emphasize လုပ်ပြီးရှာလိုက်တာ။သူ့အဲ့ engineering နဲ့ပတ်သက်တဲ့အလုတ်က3လကျော်4လထိလုံးဝမရလိုက်ဘူး။ဒီမှာအဓိကပြဿနာဘာလဲဆိုတော့အလုတ်ကန်ကောင်းဝင်မဲ့ဆိုရှင်ဒီနိုင်ငံက approve ဖြစ်တဲ့certificate လေးတစ်ခုဖြစ်ဖြစ်ဘာပဲဖြစ်ဖြစ်အဲ့ဒါရမှာအဆင်ပြေတယ်ကိုအဲ့ဒါမဟုတ်ဘဲနဲ့အလုတ်ကိုအရန်ယူမယ်ဟဲ့ဆိုရင်တော့အဲ့ဒါတော်တော်လေးအဆင်မပြေဖြစ်တတ်ပါတယ
်ကဲဒါတွေကတော့ရှေ့ကအတွေ့အကြုံရှိခဲ့သူတွေရှင်းပြသွားတာပါမင်းချင်
းဟုတ်ကဲ့ပါကိုအောင်အမေရိကန်ပြည်ထောင်စုဟာလူမျိုးပေါင်းစုံဘာသာပေါင်းစုံနဲ့ရင်းချင်းမှုပေါင်းစုံအတူရှင်တွဲနေထိုင်တဲ့နိုင်ငံတစ်နိုင်ငံအဖြစ်နဲ့သူ့ကိုယ်သူဂုဏ်ယူလေးရှိပါတယ်
မှန်ပါတယ်မင်းချင်းဒါနဲ့ကျွန်တော်တို့ DV လျှောက်လာပေးရဲ့နောက်ဆုံးသတင်းပတ်အထိမဆောင်မဲနဲ့စောနိုင်သမျှစောပြီးလျှောက်လာတင်ကြဖို့လေ DV ကန်ဆယ်မဲ့လျှောက်လို့ရတဲ့ internet website လေးစာကအကြံပြုထားပါတယ်လျှောက်လာလက်ခံတဲ့အစီအစဉ်ကုန်ဆုံးမှုရည်နီးလာရင်လျှောက်တဲ့သူတွေပိုများလာပြီးလျှောက်လာလက်ခံတဲ့စနစ်မှာအခက်အခဲဖြစ်နိုင်တာကြောင့်ပါလျှောက်လာဖြစ်ရမယ့် website လေးစာကတော့ www.dvlottery.state.gov ဖြစ်ပါတယ်အားလုံးကံကောင်းကြပါစေခင်ဗျာ
တူတာဆောင်လေးအမေရိကန်တခွင်ကိုအခုလိုတောက်ကြညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အင်္ဂါနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်အခုနောက်ဆုံးထုတ်လွှင့်ပေးမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မြို့သက်ကအစီအစဉ်တင်ဆက်ပေးထားပါရဲ့ရှင်
မြန်မာနိုင်ငံမှာစွန့်ရင်တန်ရန်စားတာကျွဲဝနေပေမဲ့ကြီးလက်ဒေသအထိလျှက်စင်ပြီးသုံးဆွဲနိုင်ဖို့လက်ရှိမှာအကောင်းဆုံးဖြစ်နေတာကနေအောင်ကြီးစွန့်ရင်ကိုသုံးဆွဲဖို့ပဲဖြစ်နေပါတယ်။နေစွန့်ရင်ထုတ်ဆိုလာပြားတွေကိုမြန်မာနိုင်ငံမှာဘယ်အတိုင်းတာထိသုံးနေနိုင်လဲဆိုတာကို နေဆိုင်လုပ်ငန်းကဆက်မှုအင်ဂျင်နီယာဦးသိန်းမော်ကိုမိမြန်သူတင်ပြပေးမှာပါ။မြန်မာနိုင်ငံဟာစွန့်ရင်တရားစတာပေါ်များတဲ့နိုင်ငံတနိုင်ငံဖြစ်ပြီးဒေသရင်းမှာလည်းရေအားလျှက်စစ်တဲ့သဘာဝဓာတ်ငွေကိုတင်ပို့ရောင်းချနေတဲ့နိုင်ငံမှာ2000ခုနှစ်ကမ္ဘာစွန့်ရင်ကောင်စီရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကြောင်မီးသွေးတန်ချိန်ပေါင်း2တန်းလောက်ရှိတယ်လို့သဘာဝဓာတ်ငွေ TCF ကုဘဘေးက trillion ပေါင်း450လောက်နဲ့ရေနံကစီပေါင်းတန်း200ကျော်ရှိမယ်လို့ခန့်မှန်းထားပါတယ်။ရည်အားလျက်စစ်အတွက်အဓိကမြစ်ကြီးလေးစင်းကမီဂါဝတ်3000လောက်ထုတ်ပေးနိုင်ပေမယ့်တကယ်ထုတ်နေတာကအခုထိ10ရာနှုန်းတော့မရှိသေးဘူးလို့ဆိုပါတယ်။နောက်ဆုံးရင်တစ်ခုဖြစ်တဲ့ biomass လို့ခေါ်တဲ့ဇီဝသက်ရှိအထူးသဖြင့်အပင်တွေကရတဲ့လောင်စာကိုကြည့်ရင်လေဥပမာဆန်စပါးစိုက်ပျိုးမှုကနေတစ်နှစ်ကိုဆန်တန်ချိန်တန်းအစိတ်လောက်မှကောက်ရုပ်ကတန်ချိန်5တန်း6တန်းလောက်ထွက်နေတာပါ။အခုလို့ဆုံးရင်တန်ရစားတာပေါ်ကျွေပေမယ့်အခုမှတိုးတက်ဖွံ့ဖြိုးရေးအတွက်အပြင်းထန်ကြိုးစားနေရတဲ့မြန်မာနိုင်ငံမှာကြေးလည်ဒေသမျက်စင်မီတုံးနိုင်မှုအတွက်နေဆွင့်တုံးဆူလာပြားတွေကအရေးပါတဲ့ခဏမှရှိနေပါတယ်။ဘာကြောင့်ပါလဲ။
နေရာကြီးဆွင့်ရနံပါတ်1နေတိုင်းရနေတယ်အလကားရတဲ့ဆွင့်ပေါ့နော်။နံပါတ်2ကဟိုလျှက်စစ်လိုရာကိုချက်ချင်းသူထုတ်ပေးနေတယ်နေအောင်ရတယ်ပေါ့နော်။ကြားဆွားရတဲ့ဆိုင်တလောက်မြန်မြန်ဆန်ဆန်လျှက်စစ်ကိုတုတ်ပြီးတခြားနေနေဆိုလာလောက်မြန်မြန်ဆန်ဆန်မရနိုင်ဘူးပေါ့နော်
မြန်မာနိုင်ငံကဆိုလို့ရှိရင်ရေနံနဲ့တဘာဝဓာတ်ငွေအများပြားထွက်တဲ့နိုင်ငံတစ်နိုင်ငံပါဆရာဒါဒီလိုနိုင်ငံမျိုးမှာနေအောင်ကြီးစွန့်အင်ကိုတုံးဖို့ပေါ့နော်လိုအပ်နေသလားအဲ့ရာလေးဆရာနည်းနည်းပြောပြပေးပ
ါလိုအပ်တာပေါ့ဆိုတော့ကျွန်တော်တို့ဟွာဗီယာဓာတ်ငွေတွေထွက်တယ်ရေနံလျှက်စစ်တွေထုတ်တယ်ဒါမဲ့လည်းဒီလျှက်စစ်မီးကအများစုရွာတွေစီကိုမရောက်နိုင်သေးဘူးတကယ်လို့ line တွေဆွဲမယ်ဆိုရင်လည်းအများကြီးကြောက်မယ်ခုံလောက်လောက်လည်းလက်စစ်တာမထုတ်နိုင်ဘူးအဲ့လက်စစ်တာကိုအများဆုံးရနိုင်ပဲနေရတော့အဲ့ဆိုလာများတွေကိုအသုံးပြီးတော့အများဆုံးနဲ့ဈေးချိုဆုံးရနိုင်တဲ့နေမှုလို့ကျွန်တော်တုံးတင်တာပါတော့ဈေးလက်ဒေသတွေကရာဂန်တို့အများစုကရွာတွေကလက်စစ်မီမရှိဘူးလင်းရောမရဖျောင်းနိုင်အောင်လည်းပြောပါတော့သူတို့လိုလည်းဘူးလက်စစ်မရနိုင်ဘူးရှိရင်လည်းတချို့မှာဂျန်နရေတာမီးစက်တွေနဲ့ပုံပြီးတော့လက်စစ်ပြီးထိုးတာတော့ရှိရဲ့ဒါပေမဲ့မိစက်တော့ကတက်စီဘူးတွေဒီတွေသေးမြင့်လာတဲ့အတွက်တို့တို့4ဒီတုံးကိုအဆင်မပြေဘူးပေါ့နော်အဲ့လိုချိန်မှာဆိုလာပြားတွေကကြတော့သူပြင်တိူပြားလာတဲ့ဆိုလာပြားတွေကအရန်ကိုစည်းသက်သွားတဲ့အတွက်လွန်လကူတုံးလို့ရတယ်ဒီစည်းသက်သွားတဲ့တုံးလို့ရတယ
်ဒီလိုမျိုးဆွရင်တုံးဖို့အတွက်ဆိုလာပြားတွေကိုဟိုအဓိကတိူပြားပဲယူတာလားဆရာမြန်မာနိုင်ငံမှာမထုတ်နိုင်ဘူးလား
အဲ့မှာအစိုးရထုတ်တာရှိတယ်။နောက်ပြီးရနာပုံကလီဘူကထုတ်တယ်လို့လည်းဆက်ယုံရှိတယ်လို့လည်းပြောတယ်ပေါ့နော်။ဒါမဲ့လည်းသူချားမာတော့တာတွေအချက်ချင်းများရောက်တာမတွေ့ဘူး။ through နဲ့ဆိုင်နဲ့စီမံကိန်းဒီမှာပဲသုံးဖို့ထုတ်ပုံရတယ
်။ပုတ်ကလိကအနေနဲ့အောင်ဆရာ
။ကြာနေရမယ်လက်ရှိတော့ပုတ်ကလိကနဲ့ထုတ်တာမတွေ့သေးဘူး။လောလောဆယ်ပုတ်ကလိကထုတ်တဲ့အချိန်တရုတ်ပြည်လာတဲ့သူတော်ပြားရဲ့ဇင်းလုံးကိုပုံမှန်မှာထုတ်တဲ့ဆိုလာပြားတော့ရှင်းလို့ရနိုင်မှာမတွေ့ဘူးပေါ့နော်။အဲ့အချူမြအရာတွက်ချေကိုင်မှုနည်းနေသေးလို့မထုတ်သေးကြဘူးလို့ပဲထင်တယ်
။ဆရာလုံးလုံးဆင်မှာချင်းရွာတွေအတွက်မျက်စစ်တအားရဖို့ဆိုလာပြားတွေကိုဘယ်လိုပုံစံနဲ့တုံးနေကြပါလဲဆရာ
။တူချင်းနေတော့သူတို့ကသေုပ်ပြားထွက်တဲ့ဆိုလာပြားပဲရှိချူနေဝယ်တယ်။ဝယ်ပြီးတော့အဲ့ဆိုလာပြားကိုစီးပေါ်တဲ့ဘက်ထရီနဲ့တိုက်ရိုက်ပေါ့နော်။ဘာမှကွန်ထရိုးမရှိဘဲနဲ့ဆက်ပြီးတော့ပဲအားသွင်းပြီးအသုံးပြုကြတာတွေ့ရပေါ့နော်။အစိုးရကတန်တာကော်ပြီးတော့ဝယ်နေတာလည်းရှိတယ်။အဲ့ဒါတွေကတော့သူတို့ဘောတော့ဆိုလာပြားနဲ့ဘက်ထရီတွေမဟုတ်ဘူးကွန်ထရိုလာတို့တခြားလက်စစ်မီးလို့နေပါရောတွဲပြီးပါတာပေါ့နော်။နည်းနည်းစနစ်ဖို့ကြတော့
အခုလောလောဆယ်တော့ပြည်ရင်းကလည်းတိတ်မထုံနိုင်သေးဘူးပုတ်ကလစ်ကလည်းလောက်လောက်လာလာမရှိသေးဘူးဆိုတော့ဒီတရုတ်ပြည်ဖြစ်ပစ္စည်းတွေဝယ်သုံးနေတယ်ဆိုရင်အန်ဒီယရှိနိုင်တဲ့ကြေတနာလေးများဘာတွေ့ရပါလဲ
။ကျွန်တော်တို့ကြားတာတော့သူတို့အန်ဒရက်ဆိုရဲပေါ့နော်သူတို့ရဲ့အကြည့်တွေကမကောင်းတဲ့အတွက်နှစ်20ဆအကြာကြီးသွားမဲ့နေရာမှာသူတို့ကအချိန်တူတူနဲ့ဟိုတက်တန်းကုန်သွားတာမျိုးရှိသလိုထုတ်ပေးတယ်လက်စစ်တအားအချိန်တူတူနဲ့ကြာသွားတာမျိုးလည်းရှိတယ်ပေါ့နော်။နောက်တစ်ချက်ကသလောက Daily 11 newspaper မှာတူပြလာရဆိုလာပြရတဲ့အနေနဲ့ interference ထုတ်ပေးရဆိုပြီးပြောနေကြတော့ရှိတယ်ပေါ့နော်။ interference blog ထွက်တယ်ဘာဘလို့တင်တယ် interference ထွက်တယ်ဆိုတော့ကြည့်ကြကြအေးတာရမျိုးတော့မရှိသေးဘူ
း interference ဘာတွေဖြစ်နိုင်ပါလဲဆရာနည်းနည်းရှင်းပြပေးပါအ
ဓိကတော့သူက radiation interference တော့မဟုတ်ဘူးဒါပေမဲ့ဒီလိုအတန်ပေါ့နော်ဟိုဘေးမှာဟို radio ဘာလို့ထားလို့ရှိရင် တန်းနဲ့နှောက်ရတာမျိုးပေါ့နော်ဒါတွေကဆိုလာပြားမှာနေမဟုတ်ဘူးကျွန်တော်တို့အိမ်မှာသုံးနေတဲ့အင်ဗတ်တာတို့ဟိုတခြားလက်ရှိပစ္စည်းရလဲဒီလိုအင်တာဗျူးလဲဆိုတော့ထွက်နေရှိတာပဲပေါ့နော်
တရုတ်ပြည်ကပစ္စည်းရဲ့အရေးသွေးတိတ်မရှိဘူးဆိုတော့အရေးသွေးရှိအောင်ထိန်းတာတွေမြန်မာနိုင်ငံထဲမှာဘာတွေလုပ်နေတာတွေ့ပါလဲဆရာ
ကျွန်တော်တို့တွေ့နေရတော့သူတို့တရုတ်ပြည်ကလာတဲ့ပစ္စည်းတွေကအရေးသွေးအနေနဲ့ဝယ်ဝင်နေဥပမာဟိုမီးကျိုးဆိုရင်မီးကျိုးထဲမှာရှိတဲ့ဒီ material မမောင်းဘူးတော့ copper ဆိုရင်လည်းဟိုစား copper အစ်တို့ညမှာတို့မယ်နောက်ပြီးလိုတဲ့ကျိုးရဲ့အယူအဆဖေးတာလည်းရှိတယ်နောက်ပြီးဆက်တဲ့အခါမှာလည်းတို့ကဒီတူပြီးဆက်တာတွေမျိုးတွေ့တာပေါ့နော်အဲကျွန်တော်တို့စီမှာတော့အဲ့ဒါကြီးလာလို့ရှိရင် connection တွေဝင်ပြန်ပြီးပြန်လာမျိုးရှိတယ်ပေါ့နော်လူအန်ဒရဖြစ်တာလည်းပစ္စည်းယူသိမကောင်းလို့စောစီပြည့်ပြီးလွန့်ပြရတာမျိုးပဲပို့ပြီးကျွန်တော်တို့တော့တွေ့ရတယ
်ဘာတွေသတိထားတဲ့မှာလဲဆရာလျှက်စစ်ပစ္စည်းသုံးဆွဲတာနဲ့ပတ်သက်ပြီးတော့လေ
အဓိကကတော့ဒီလုံခြုံမှုပေါ့နော်သုံးတဲ့ပစ္စည်းတွေမှာ isolation ပေါ့နော်ဒီပြန်နေပြီးတော့ဒါတွေကွာနေတာတော့ဖြစ်နေလို့ရှိရင်မီဒီယာပေါ်လာရင်ဒါတက်လိုက်ပါဘောနော်နောက်တစ်ချက်ကအယူဆကောင်းတဲ့ပစ္စည်းကိုပဲပို့ပြီးတော့သုံးနေတာပေါ့ကျွန်တော်စီမားကတော့ standard delivery မရှိဘူး regulation မရှိတော့တွေ့ရပဲရောပြီးသုံးနေကြတာပေါ့နော် black box တွေဆိုရင်အမျိုးမျိုးပဲဒီမှာသုံးနေကြအလုံးလက်ခံရတဲ့သဘောဖြစ်နေတာဆိုတော့အဲ့ဒါအဓိကဒီမှာတော့ regulatory body မရှိတဲ့အတွက်ကျွန်တော်စီမားဘာမှတသက်မမစဉ်းစားရှိရေးသုံးနိုင်ဘူးကန့်တာတာမျိုးမရှိတဲ့အတွက်ပြည်သူတွေသုံးနေကြတာပေါ့နော်ကျွန်တော်တို့လို့ဟိုအရေးသွေးခေါင်းတဲ့ပစ္စည်းတွေကိုတင်သွင်းပြီးတော့ဆိုလာပန်နယ်ရဆာပြီးတော့ဒီနောက်သူ့ကိုကွန်ထရိုးလုပ်တဲ့ recharge controller တွေရှိမယ်နောက်ပြီး battery တွေရှိမယ် inverter တွေရှိမယ်ဒါတွေအလုံးအတူတူကြီးကအရေးသွေးခေါင်းပြင်နေဖို့လိုတာပေါ့နော
်ဆက်မှု engineer ဦးသိမ့်မော်ရေပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံတဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
သိပ္ပံနဲ့ဉာဏ်ပညာအစီအစဉ်ကိုတောက်ကြနေညနဲ့စနေမနေ့ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင်။မနေ့ဖန်စနေနေ့မနေ့ပိုင်းအစီအစဉ်တွေမှာတော့အခုညပိုင်းမှာနှာစင်ကြကြရတဲ့အမျိုးသမီးနဲ့သိပ္ပံနဲ့ဉာဏ်ပညာကန္တာတွေပြန်ပြီးနှာစင်နိုင်ကြပါတယ်။လိုင်းဒိုမီတာ32 40 48နဲ့50တို့ကနေဖန်ယူနှာစင်နိုင်ပါတယ်ရှင်။အခုအတန်လွှင့်ပေးနေတဲ့တနင်္လာအစီအစဉ်အစဆုံးကိုတော့အစီအစဉ်ပြီးပြီးချင်းမြမစံတော်ချိန်ည10နာရီကနေ17နာရီထိပြန်ပြီးတော့နှာစင်နိုင်ပါတယ်ရှင်။ခုစီစဉ်ဆုံးမတက်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလှည့်ကြီးညာပေးပါမယ်ရှင
်။ Syria Turkey နဲ့ဇက်ဒေတာကခိုပါနီမြို့မှာတောက်ကြနေကတိုက်ပွဲတွေပြင်းထန်စွာဆက်လက်ဖြစ်ပွားနေတာမှာအရေးပါတဲ့အစိုးရအစအုပ်တချို့ကို IS Islam စစ်သွေးကြွတွေကတင်ပယ်လိုက်နိုင်တယ်လို့ဆိုပါတယ်။ခိုပါနီမြို့အတွင်းကတရားရုံးရဲဌာနချုပ်နဲ့အဓိက municipal ရုံးတို့ကို Islam စစ်သွေးကြွတွေကတင်ပယ်လိုက်နိုင်တယ်လို့ Turkey အရာရှိတွေကကတ်လူမျိုးစုတွေကိုကတ်စင်ဗီယိုကိုပြောပါတယ်ကတ်လူမျိုးစုကာကွယ်ရေးတပ်ဖွဲ့ဌာနချုပ်အပါအဝင်ခိုပါနီမျိုးရဲ့ထောက်ဝလောက်ကိုအစ္စလာမ်စစ်သွေးကြွတွေကတင်ပယ်လိုက်ကြောင်းခိုပါနီကောင်စီအကြီးအကဲကလည်းပြောပါတယ်မြို့တွင်းနေရာနှစ်ခုမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေကြောင်းလဲစီးရီးယားကနိုင်ငံရေးပါတီအကြီးအကဲတူက VOA ကဘာသာအတောင်လင်းဌာနကိုပြောကြားခဲ့ပါတယ်ပါကစ္စတန်နိုင်ငံမှာအမျိုးသမီးငယ်များပညာသင်ခွင့်ရရှိဆောင်ရွက်သူမလာလာယူဆဖ်ဇိုင်းနဲ့အိန္ဒိယနိုင်ငံမှာကလေးသင်ငယ်တွေအခွင့်အရေးဆောင်ရွက်သူခိုင်လတ်ဆတ်ယာတီရိုနှစ်ဦးအခုနှစ်အတွက်နိုဘယ်ငင်းကြီးဆုကိုပူးတွဲရရှိသွားပါတယ်။သူတို့နှစ်ဦးအနေနဲ့ကလေးငယ်များနဲ့လူငယ်တွေဖိနှိပ်ခံနေကြရတာကိုစန့်ကျင်တိုက်ပွဲဝင်ကြသူတွေဖြစ်တယ်လို့ကလေးငယ်တွေပညာသင်ခွင့်ရရှိချိုးပန်းဆောင်ရွက်မှုတွေကြောင့်အခုလိုနိုဘယ်ငင်းကြီးဆုရရှိခြင်းဖြစ်ကြောင်းနော်ဝေးနိုဘယ်ဆုရွေးချယ်ရေးကော်မတီကဒီကနေ့ဆုရရှိသူတွေအမည်စင်းကိုကြေညာတဲ့အထက်မှာထည့်သွင်းပြောဆိုသွားပါတယ်။တောင်ကိုရီးယားနိုင်ငံကတက်ကြွလှုပ်ရှားသူတွေကဝါဒဖြန့်ချိအစားတွေလွတ်တင်လိုက်တဲ့မိုးပြံပူပေါင်းတွေကိုမြောက်ကိုရီးယားဘက်ကတောက်ကြနေမှာပြစ်ချလိုက်ရကတောင်နဲ့မြောက်ကိုရီးယားနှစ်ဖက်လက်နက်ငယ်တွေနဲ့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။မြောက်ကိုရီးယားကပစ်လိုက်တဲ့ကြီးစံတွေတောင်ကိုရီးယားအတွင်းကိုကျလာတဲ့အတွက်သူတို့ဘက်ကတုံ့ပြန်တဲ့အနေနဲ့ပြန်လည်ပစ်ခတ်ခဲ့တာလို့တောင်ကိုရီးယားယာရှိတွေကပြောပါတယ်။
နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်တင်ပြပေးသွားတာပါဒီညအစည်းအဝေးထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Glenn Bond Calio ဖြစ်ပါတယ် VOA American တန်ရဲ့စနေနေ့မနက်ဖက်အစည်းအဝေးတွေကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်များကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.